Welcome to the Voice of America in Burmese.
Mingla ba khmyar. VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ31ရက်နေ့ဒေါက်တာပရိနိမနက်အစီအစဉ်တွေကို American Beta City Washington DC မြို့တော်ကနေ Live to Beta 3240 48တို့ကနေဒိုင်းရိုက်ဖမ်းယူနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါဒိုင်းရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။အင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါခင်မျိုးသွင်းနဲ့ကျွန်တော်ကြိုကြောသိမ်းပြပြမှာပါ။ယူကရိန်းဟာအကျဉ်းတက်ချဆမှုပြည်နေတဲ့နိုင်ငံဆိုပြီးသမ္မတထရမ့်ကမြင်တဲ့အကြောင်းဝါရင်တန်တမန်တွေကပြောပါရတယ်။ဘူတာပင်ဖြစ်ရတဲ့ပတ်သက်ပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်ဖို့ဆောင်ရွက်နေပြီလို့တပ်မတော်ကသတင်းထုတ်ပြန်ထားပါရတယ်။ Twitter ကနိုင်ငံရေးကြော်ညာတွေအားလုံးကိုလက်မခံတော့ဘူးလို့ကြေညာပါရတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီလိုထိတ်တန့်ရောက်သတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
အဲ့ဒီဥစ္စာကိုစုံလန်းစစ်သေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပီအစိုးရနဲ့မိနိုင်ဖြည့်ရှင်းဆောင်ရွက်မှသာသင်ပြနိုင်မယ့်ကိစ္စမျိုးဖြစ်တယ်။အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးတော့နေတော့ရမယ်လို့ကျွန်တော်တော့မသိဘူး
2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းတူလာတိုလီရွာရိုဟင်ဂျာရွာလုံးကျော်အစုလိုက်ပြုံလဲတပ်ဖြတ်ခံရမှုမှာအသေးတမသေးပဲလွတ်မြောက်လာသူတွေ ICC ကိုအမှုရှောက်ထားတဲ့အကြောင်းသတင်းတွေပြန်ကြားကြရပါမယ်။ဒီသတင်းနဲ့အတူကချင်ပြည်နယ်မှာကြီးထွားလာတဲ့မူဆေးဝါးပြဿနာအကြောင်းနဲ့ဥရောပအာရှကြီးထွားလာနေတဲ့လူမောင်ကုန်လုပ်ငန်းအကြောင်းပြီးတော့ Sorry က Davos in the Desert လို့ဆိုတဲ့စီးပွားရေးဒီလကံအကြောင်းကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ဇာတာပတိနေမနဲ့ဖက်နောက်ဆုံးရနိုင်ငံသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံဟာအကျဉ်းပြချစားရာတွေပြည်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရမ့်မှာနည်းနည်းဆိုင်ဆိုင်ရှိတယ်လို့ဝါရင်တန်တမန်ဦးကသမ္မတကိုတရားစစ်ဆိုရေးစွမ်းစစ်ဆေးနေသူတွေကိုပြောပါတယ်။ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းဆက်ဆံရေးအားကောင်းစေဖို့နဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမာရေးချိုးပန်းမှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်။သမ္မတကိုတရားစွဲဆိုရေးစွမ်းစစ်ဆေးနေတဲ့အောက်လွတ်တော်စွမ်းစစ်ဆေးရေးမှုတွေရှိဘော်ဒူးနေကထွက်ဆိုခဲ့သူတွေကတော့သမ္မတအင်ဂျီတော်မျိုးသားလုံးညွေးကောင်စီမှာယူကရိန်းရေးရာအထူးကျွမ်းကျင်သူအဖြစ်လောက်ကန်ခဲ့သူကက်သရင်းခရော့ဖ်တ်နဲ့နိုင်ငံခြားရေးဌာနအရာရှိသူဖြစ်တဲ့ခရစ်စတိုဖာအန်ဒါဆန်တို့ပါ။မျိုးသားလုံးညွေးကောင်စီမှာသူလုပ်ခဲ့တဲ့ကာလတစ်လျှောက်ရီပါဘလီကန်မဟောင်းတူဖြစ်တဲ့ရောဘတ်လီဗင်စတန်ကအကြင်ကြင်ဖုန်းခေါ်ပြီးယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောင်းမရီအီဗနိုဗစ်ကိုဖြုတ်ပစ်ဖို့သူကိုပြောခဲ့တယ်လို့ကက်သရင်းခရော့ဖ်ကပြောပါတယ်။ခရစ်စတိုဖာအန်ဒါဆန်ရဲ့ထွက်ဆိုချက်ထဲမှာတော့ပြီးခဲ့တဲ့နှစ်မှာယူကရိန်းစစ်ရင်တွေကိုရုရှားကဖမ်းယူတာကြောင့်နှစ်ဖက်တင်းမာမှုမြင့်တက်နေချိန်နိုင်ငံရေးဌာနကသူရဲ့လူဖို့ကံပတ်တွေကရုရှားကိုပြစ်တင်ရှုတ်ချတဲ့ထုတ်ပြန်ချက်တစ်စောင်ကိုချက်ချင်းပြင်ခဲ့ပေမဲ့အင်ဖြူတော်ကြီးတန်းတာဝန်ရှိသူတွေကအဲ့ဒါကိုမထုတ်ဖို့တားဆီးခဲ့တယ်လို့ပြောပါတယ်။
ချီလီနိုင်ငံဆန်တီယေဂိုမှာအစိုးရဆန်ကျင်ဆန္ဒပြပွဲတွေဆက်ပြီးဖြစ်ပွားနေတာကြောင့်နိုဝင်ဘာလနဲ့ကျင်းပဖို့အတွက်စီစဉ်ထားတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ရာသီဥတုဆိုင်ရာ COP25 ညီလာခံကိုပါအင်ရှင်ဖြစ်တဲ့လက်ခံကျင်းပတော့မှာမဟုတ်ဘူးလို့ချီလီသမ္မတဆက်ဘက်ရှန်ပနေရာကဗိုလ်တဖူးနေမှာထင်ညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်ပင်နဲ့တခြားခေါင်းဆောင်တွေကိုတွေ့ဖို့စီစဉ်ထားတဲ့ဒီထိပ်သီးအစည်းအဝေးအပါအဝင်ချီလီနိုင်ငံမှာကျင်းပမဲ့ထိပ်သီးအစည်းအဝေးတစ်ခုကိုဖျက်သိမ်းလိုက်ကြောင်းအစိုးရရဲ့ချီလီအစိုးရကြေညာချက်ကသမ္မတအင်ဗျူအရာရှိတွေကိုအံ့ဩစေခဲ့ပါတယ်ချီလီသမ္မတကတော့ဒါအတိတ်ကိုခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ကိုယ်နိုင်ငံအတွက်ဦးစားပေးဆုံးဖြတ်ရတာဖြစ်ကြောင်းပြောပါတယ်APEC ညီလာခံကိုချီလီမှာကျင်းပဖို့မဖြစ်နိုင်တဲ့အနေအထားရောက်နေပေမဲ့ချီလီမှာမဖြစ်ရင်ဘယ်မှာကျင်းပမယ်ဆိုတာကိုတော့ကြိုတင်ပြင်ဆင်ထားတာမျိုးမရှိသေးဘူးလို့သမ္မတအင်မျိုးကပြောပါတယ်
။ယူကရိန်းရှေ့ဘက်ကနေယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးဝါဒီလက်နက်ကိုင်တွေစုလိုက်ကြတော့ကိုနော့အတ်လန်တစ်စာချုပ်နေတူအဖွဲ့တွင်မှုချုပ်ယန်စတိုတန်ဘော့ကကြိုးဆိုပါတယ်။ဒါပေမဲ့ရုရှားအနေနဲ့သူတို့ရဲ့တပ်ဖွဲ့တွေအားလုံးကိုရုပ်သိမ်းဖို့ထပ်ပြီးတောင်းဆိုပါတယ်။တင်းမာမှုကျော်ပါစေတဲ့လှုပ်ဆောင်ချက်အားလုံးကိုကြိုဆိုပါတယ်။အပြည့်အသဘောတူညီချက်ကိုချိုးဖောက်တာတွေရှိနေစေဖြစ်တဲ့အတွက်အများကြီးဆက်လို့ရပါဦးမယ်လို့ယူကရိန်းနိုင်ငံအိုဒက်ဆာစိတ်ကမ်းမြို့ကိုဗိုလ်ထုနေကသွားရောက်ချိန်တွင်စတိုတန်ဘတ်ကပြောသွားပါတယ်။ယူကရိန်းရှေ့ဘက်ကနေသူတို့တပ်ဖွဲ့တွေအားလုံးအရာရှိတွေအားလုံးကိုစုခွာရုပ်သိမ်းဖို့ရုရှားမှအထူးတာဝန်ပြည့်ရှိတယ်ဆိုတာကိုနေတိုးအဖွဲ့ကရှင်းရှင်းလင်းလင်းပြောထားပါတယ်လို့လည်းသူကထပ်ပြောပါတယ်။ယူကရိန်းနိုင်ငံရှေ့ဘက်လူဟန်စတစ်တာဇလိုတီမြို့မှာတစ်ဖက်နဲ့တစ်ဖက်ထိတဲ့တွေ့တာမျိုးရှောင်ရှားတဲ့လုပ်ငန်းစဉ်ကိုယူကရိန်းစိုးရတပ်တွေနဲ့ခွဲထွက်ရေးဝါဒီတွေစတင်လို့ဆောင်ပြီးနောက်တည့်မှာပဲနေတိုးအတွင်းမှုချုပ်ကအခုလိုပြောဆိုတာပါ။ယူကရိန်းတပ်ဖွဲ့တွေဟာလူဟန်စ်နဲ့ဒိုနက်စ်ဒေသတွေမှာတိကျခွဲထွက်ရေးဝါဒီလက်နက်ကိုင်တွေကို2014ခုနှစ်ဧပြီလကတည်းကတိုက်ခိုက်လာတာဖြစ်ပြီးလူပေါင်း13,000ကျော်တေဆုံးရပြီဖြစ်ပါတယ်။
Hezbollah နဲ့ Chaa စစ် သွေး ကြွ ကွန်ရက် တွေ ကို ပံ့ ပိုး ပေး နေ တဲ့ Iran နဲ့ ဆက် သွင်း နေ တဲ့ လူ ပုဂ္ဂိုလ် နဲ့ အဖွဲ့ အစည်း ပေါင်း 25 ခု ကို American ပြည်ထောင် စု နဲ့ နောက် နိုင်ငံ ပေါင်း 6 နိုင်ငံ က ပြစ်မှတ် ထား အရေး ယူ မှာ ဖြစ် ကြောင်း American ဘဏ္ဍာရေး ဝန်ကြီး ဌာန က ပုဒ်တဖူး နေ မှာ ပြော ပါတယ် အကြမ်း ဖက် သမား တွေ အတွက် ငွေ ကြေး ထောက်ပံ့ နေ သူ တွေ ကို ပြစ်မှတ် ထား အရေး ယူ တဲ့ အဖွဲ့ TFTC က Bahrain, Kuwait, Oman, Qatar, Saudi Arabia နဲ့ Arab စောက်ပေါင်း များ သမရ နိုင်ငံ UAE မှာ ရှိ တဲ့ corporation ကြီး တွေ ဘဏ် တွေ နဲ့ လူ ပုဂ္ဂိုလ် တွေ ကို ပြစ်မှတ် ထား အရေး ယူ တာ ဖြစ် ပါတယ် Egypt, Jordan, Lebanon နဲ့ Palestine နိုင်ငံ တွေ အတွက် စီးပွားရေး ဖွံ့ဖြိုးမှု အစီအစဉ် ကို အပြီးသတ် ဖို့ ဘဏ္ဍာရေး ဝန်ကြီး Steve Mnuchin အရှိလေပိုင်း data ကို ရောက် နေ ချိန် မှာ အခု လို အရေး ယူ မှု ထွက် လာ တာ ပါ အခု ပြစ်မှတ် ထား ဒဏ်ခတ် ခံ ရ သူ အားလုံး ဟာ American ရဲ့ အရေး ယူ မှု ကို အရင် ကတည်းက ခံ ထား ရ သူ တွေ ဖြစ် ပါတယ် ဒါပေမဲ့ ဒီထက်က 4 ဦး ကတော့ Iran တောင်းလိုင်း အဆောက် တက် ရဲ့ ကြီးကြပ် မှု အောက်က Basij တက် အတွက် ငွေကြေး ထောက်ပံ့ မှု ပေး နေ တဲ့ company တွေ ရဲ့ လက်ခွဲ တွေ ဖြစ် ပါတယ် သူတို့ဟာ ဒီ တက် ဖွဲ့ အတွက် ထောက်ပံ့ နေ တယ် ဆိုတာ မသိ အောင် တိတ်တဆိတ် လုပ် ပေး နေ တယ် Iran ရဲ့ ကား လုပ်ငန်း ဘဏ် လုပ်ငန်း တက်တူ လုပ်ငန်း တွေ က ရတဲ့ ဒေါ်လာ ဘီလီယံ ပေါင်း များစွာ ကို လည်း ထိန်းချုပ် ပေး နေ တယ် လို့ American ဘဏ္ဍာရေး ဝန်ကြီး ဌာန က ပြော ပါတယ်
Pure American တဲ့ မနေ့ ဖက် မြန်မာ ဘာသာ အစီအစဉ် တွေ ကို မနေ့ 6 နာရီ က နေ 9 နာရီ အထိ လိုင်းဒိုမီတာ 32 kHz 9335 လိုင်းဒိုမီတာ 40 kHz 9839 လိုင်းဒိုမီတာ 48 kHz 6153 ဒုတိယ နာရီ ဝက် မှာ လိုင်း လက်မီတာ 190 kHz 1595 တို့ က နေ ထုတ်လွှင့် ပေး နေ ပါတယ် ရှင်
Pure က နေ ကြော်တာ ပရိမနေ့ ဖက် သတင်း တွေ ကို တိုက် ဆက်လက် ပြောပြ နေ ပါတယ် ရခိုင်ပြည်နယ် မြောက်ပိုင်း ကုဒါပြင် ကျေးရွာ ဖြစ် စဉ် နဲ့ ပတ်သက် လို့ စစ်တရားရုံး နဲ့ စစ်ဆေး စီရင် နိုင် ရေး စတင် ဆောင် ရွက် လျက် ရှိ တယ် ဆို ပြီး တပ်မတော် သတင်းမှန် ပြန်ကြား ရေး အဖွဲ့ ရဲ့ ထုတ်ပြန် ချက် ကို ကူးကား ပြီး တော့ အောက်တိုဘာလ 29 ရက် နေ့ သတင်း စင် သတင်း တပုတ် မှာ ဖော်ပြ ထား ပါတယ် ပြီး ကြတဲ့ မလောက် က ဖွဲ့ စည်း ခဲ့ တဲ့ စုံစမ်း စစ်ဆေး ရေး ခွင်ရုံး က သူတို့ ရဲ့ တွေးရှိ ချက် တွေ ကို အခြေခံ ပြီး စစ်တရားရုံး နဲ့ စစ်ဆေး စီရင် မှု ယူဆ ချက် ပေး ခဲ့ တာ ဖြစ် တယ် လို့ ဖော်ပြ ထား တာ ပါ ကုဒါပြင် ကျေးရွာ ဖြစ် စဉ် လို့ သတင်း မှန် ဖော်ပြ ထား ပေမဲ့ ဘာ ဖြစ် စဉ် ဆို တာ ကို တော့ တိအကျ ပြော မ ထား ပါ ဘူး ကုဒါပြင် ကျေးရွာ နောက် မှာ လူ တွေ အလုံး ယာ နဲ့ ချီ ပြီး တော့ အစု လိုက် မြှုပ် နှံ ထား တယ် ဒီလူတွေဟာ ဒုံညွင့် တပ်ဖွဲ့ ရဲ့ တပ်ဖြတ်မှု ကြောင့် တိုက်ဆုံး ခဲ့ တာ ဖြစ် ပြီး ဘယ်သူ ဘဝ ဆိုတာ မမှတ် မိ အောင် မျက်နှာ တွေ ကို အက်စစ် နဲ့ လောင်း ထား တာ တနက် နဲ့ ပြစ်ခတ် ဖျက်ဆီး ထား တာ တွေ ရှိ တယ် လို့ မျက်မြင် သက်သေ တွေ ဂျိုရူး က ရပ် ယူ ထား တဲ့ တပ်ပုံ တွေ ကို ကိုးကား ပြီး AB သတင်း ဌာန ရဲ့ 2018 ခုနှစ် ဖေဖော်ဝါရီ လ သတင်း တပုတ် မှာ ဖော်ပြ ခဲ့ တာ ပါ အဲဒီ သတင်း ပါလာ ပြီး တဲ့ နောက် အစိုးရ တာဝန် ရှိ သူ တွေ သွား ဆောင်ဆန်း ပြီး AB သတင်း ဟာ မှား တယ် လို့ တုံ့ ပြန် ပါ တယ် 2018 ခုနှစ် ဩဂုတ်လ 29 ရက်နေ့ က ကုဒါပြင် ရွာ မှာ အကြမ်းဖက်ဝါဒီ တွေ ပါဝင် ရွာသား 900 လောက် နဲ့ ဒုံညွင့် တပ်ဖွဲ့ ဝင် ကြား ထိတွေ့ တိုက်ပွဲ ဖြစ် တယ် အဲဒီတိုက်ပွဲ အတွင်း အကြမ်းဖက်ဝါဒီ အလောင်း 16 လောင်း ရ တယ် အဲဒီ အလောင်း တွေ ကို စနစ်တကျ မြုပ် နှံ တကြိုခဲ့ တာ ရှိ တယ် လို့ ပဲ ရှင်းလင်း ခဲ့ ပါ တယ် အဲဒီ နောက် 2019 ခုနှစ် မတ်လ မှာ တပ်မတော် ဘက်က တပ်မတော် အဲဥပဒေ နီးဥပဒေ တွေ ရ ဗိုလ်ချုပ်မြောက် ကျော် ဦးဆောင် နဲ့ စုံစမ်း စစ်ဆေးရေး ခုံရုံး ဖွဲ့ စည်း ပြီး စုံစမ်း စစ်ဆေး နေတာ ဖြစ် ပါ တယ်
အငင်းပွား နယ်မြေ ဖြစ် တဲ့ ဂျမ္မူး နဲ့ ကက်ရှ်မီးယား တို့ ကို အိန္ဒိယ အစိုးရ က ပြည်ထောင်စု နယ်မြေ နှစ်ခု ဖြစ် တဲ့ ချက်တဗရီ နယ် မှာ တဝင် တရဝင် တက်မှတ် လိုက် ပါ တယ် ဒါဟာ 3 လ နီးပါး လောက် လုံခြုံရေး တင်းတင်း ချက်ချက် ချိန်မုံ ခဲ့ တဲ့ မတိငိမ့် တဲ့ ဒေသ နှစ်ခု ကို ပို့ ပြီး တင်းကျပ် စွာ ချုပ်ကန် နှံ မှု အတွက် ရည်ရွယ် ပြီး လှုပ်ဆောင် ခဲ့ တာ လည်း ဖြစ် ပါ တယ် မကြာခင် သတင်း ပတ် တွေ အတွင်း တခြား ပြည်내 က လာ တဲ့ လူပေါင်း 100,000 လောက် ဟာ လက်နက်ကင် တွေ ရဲ့ တပ်ဖြတ် မှု ကို ခံ နေရ ချိန် မှာ ပဲ အစိုးရ ရဲ့ ထိန်းချုပ် မှု ကို ဆန့် ကျင် တဲ့ လမ်းပေါ် ထွက် လူလူဆန္ဒပြမှု တွေ က ကြိုကြား ဖြစ် ပွား နေ တာ ပါ ဝန်ကြီးချုပ် Narendra Modi ရဲ့ Hindu အမျိုးသားရေး ဝါဒီ အစိုးရ က Kashmir ဒေသ အတွက် ကိုယ်ပိုင် အုပ်ချုပ်ခွင့် ပေး ထား တာ ကို ဩဂုတ်လ ထဲ မှာ ပြန် ပြီး ရုပ်သိမ်း ခဲ့ တာ ဖြစ် တယ်လို့ Jammu Kashmir ပါ တဲ့ ဒေသ နဲ့ ဗုဒ္ဓ ဘာသာ အများစု ရှိ ရာ Ladakh ဒေသ ကို ဘဝ အစိုးရ က တရက် အုပ်ချုပ် မှာ ဖြစ် ကြောင်း ကြေညာ ခဲ့ တာ ပါ တချိန် ထဲ မှာ ပဲ Muslim အများစု နေထိုင် ရာ Kashmir ဒေသ ကို India အစိုးရ က တပ်သား ထောင်ပေါင်း များစွာ ဆစ် လုပ် ခဲ့ ပါတယ် အဲ့ဒီ ဒေသ မှာ India အစိုးရ ရဲ့ အုပ်ချုပ်မှုကို 10 စုနှစ် ပေါင်း များစွာ ဆန့်ကျင် နေတဲ့ ခွဲထွက်ရေး ဓမ္မ တွေ ရှိ နေပြီး ဒီ data မှာ အကြမ်းဖက်မှု တွေ မဖြစ် အောင် တပ်ဖွဲ့ တွေ ဆက် လုပ် ခဲ့ တာ လို့ ပြော ပါတယ်
IS အစွန်းရောက် အကြမ်းဖက်ဝါဒီ အဖွဲ့ရဲ့ သတင်းထုတ်ပြန်ရေး အဖွဲ့ တွေက တခု ရဲ့ သတင်းထုတ်ပြန်ချက် မှာ မကြာခင် ကြေညာ ချက်ကြီး တခု ထုတ်ပြန် မယ် လို့ သူတို့ ထောက်ခံ သူတွေ ကို ပြော ထား ပါတယ် ဒါအပြင် IS ခေါင်းဆောင် Abu Bakr al-Baghdadi ကို တနင်္လာနေ့မှာ အမေရိကန်က တုတ် တင် လိုက် ပြီး တဲ့ နောက် ပထမဆုံး ထွက် လာ တဲ့ ကြေညာချက် ပါ IS အဖွဲ့ရဲ့ Al-Falcon Foundation က ဘူရူးနီ နေ့လယ်ပိုင်း က စပြီး အဲ့ဒီ ကြေညာချက် ကို ထုတ်ပြန် ပေး နေတာ ပါ အလာအရှင်မြတ်ရဲ့အလိုတော်ကြောင့်မကြာခင်လာပါမည်လို့အသေးစိတ်ဘာမှမပါဘဲကြေညာချက်မှာပြောထားပါတယ်အဲဒီကြေညာချက်ကို IS အဖွဲ့ထောက်ခံသူတွေကချက်ချင်းလိုပဲဆိုရှယ်မီဒီယာတွေမှာဖြန့်ဝေကြတယ်လို့အစွန်းရောက်ဝါဒီတွေကိုစောင့်ကြည့်တဲ့ site ထောက်လိုင်းဆိုင်ရာအုပ်စုကပြောပါတယ်တချို့ကဘာဂဒါဒီအသက်ရှင်နေတုန်းဖြစ်မဲ့ဆိုတဲ့မျှော်လင့်ချက်ရှိကြပြီးတချို့ကတော့သူ့ကိုအာဇာနည်ဖြစ်သတ်မှတ်ဂုဏ်ပြုဖို့ပြင်ဆင်ထားကြတယ်လို့ site ကပြောပါတယ်အာရက်စ်အဖွဲ့ရဲ့သတင်းမီဒီယာတွေဟာဆီးရီးယားအီရတ်နဲ့ကမ္ဘာတစ်ဝန်းမှာ သူတို့ ရဲ့လှုပ်ရှားမှုတွေကိုပုံမှန်လို့ဖော်ပြတာကလွယ်ပြီးဘာဂဒါဒီနဲ့ပတ်သက်လို့အခုချိန်ထိဘာမှမပြောသေးပါဘူး စီးရီးယားနိုင်ငံအိုက်ဒလစ်ပြည်နယ်ပါရီရှာမြို့ကခြံဝန်းတစ်ခုထဲမှာအမေရိကန်အထူးတပ်ဖွဲ့တွေကဘဂဒါဒီကိုတနင်္လာနေ့ကတုတ်တင်လိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအဲ့ဒီနေ့မှာပဲအတည်ပြုကြေညာခဲ့တာပါစီးရီးယားနဲ့တူရကီနယ်စပ်ဂျာရာဘတ်မြို့မှာနောက်တစ်နေ့လုပ်တဲ့ဆက်စင်ရေးအတွက်မှာလည်း IS အဖွဲ့ပြောခွင့်ရအဘူဟဆန်အယ်မူဝါဂျာကိုတုတ်တင်လိုက်တယ်ဆိုတာအမေရိကန်တာဝန်ရှိသူတွေကအတည်ပြုပြောဆိုထားပါတယ်
နိုင်ငံရေးကြော်ကြံသူတွေကလူမှုမီဒီယာတွေကိုတုံးပြီးမှားရတဲ့သတင်းတွေတည်တည်ချက်ချက်ပြစ်မှတ်ထားပြန့်ပွားအောင်လှုပ်ခွင့်ရနေတာဟာတရားမျှတမှုမရှိတဲ့အတွက်ဒီလိုနိုင်ငံရေးကြော်ကြံမှန်သမျှကိုတင်ခွင့်ပြုမှာမဟုတ်တော့ဘူးလို့ Twitter ကပြောပါတယ်။ Twitter လူမှုမီဒီယာဆိုင်မှာနိုင်ငံရေးကြော်ကြံမှန်သမျှကိုဒီလကုံလောက်ကစပြီးထည့်ခွင့်မပြုတော့ဘူးလို့ Twitter CEO ကရေးပါတယ်။ Facebook ကတော့နိုင်ငံရေးဓမ္မတွေဓမ္မမဟုတ်သူတို့ရဲ့မဲဆွယ်ဖွဲ့တွေရေးသားတင်ပြချက်တွေကိုမှန်လိုက်မစစ်ဆေးနိုင်တဲ့အတွက်သူတို့ကိုလွတ်လပ်စွာလိမ်လည်ခွင့်ပေးထားတယ်လို့ဖြစ်နေတာကြောင့် Facebook ဖော်ပြခွင့်ကို October အစောပိုင်းကတည်းကပိတ်ပင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်ပြီးခဲ့တဲ့သတင်းပတ်တုန်းကလွတ်တော်မှာပြောကြားခဲ့တာပါ
ရိုဟင်ဂျာဒုက္ခသည်တွေဒရိဆန်ယုံသွားလေခြင်းဆိုတဲ့အာဇက်မိုဟာမက်ဆိုသူရိုဟင်ဂျာလူငယ်တူရေးတဲ့ကဗျာတပုတ်ကိုဒီလ29ရက်နေ့ကမြို့မှာလုပ်တဲ့စူအိုးပွဲတစ်ခုမှာကဗျာရေးသူကိုစားအမျိုးသမီးတူကရွတ်ဆိုခဲ့ပါတယ်။ကဗျာမှာရေးထားတာကတော့ဒရိဆန်ယုံကိုသွားလေတဲ့ရိုဟင်ဂျာဒုက္ခသည်တွေတွေ့မြင်ခံစားရတာတွေဖြစ်ပါတယ်။အဲဒီမှာမှလောက်ဝင်နဲ့ထည့်ထားတဲ့ကြားတစ်ကောင်ကိုတွေ့ရတာလူတွေပျော်ရွှင်ဖို့အတွက်ကြားရဲ့ဘဝကိုနေ့စဉ်ရောင်းစားခံနေရတာတခြားလူတွေလိုပဲသူလည်းကြားကိုသွားကြည့်ခဲ့ပေမဲ့စိတ်ထိခိုက်ကြေကွဲခဲ့ရပြီးတော့ဒရိဆန်တွေကိုလွတ်ပေးလိုက်ပါဆိုပြီးကဗျာကြီးကိုတောင်းပန်ထားပါတယ်။တခါသူတို့နေရတဲ့ဒုက္ခသည်စခန်းထဲမှာတော့စစ်စေးရိတ်ဂိတ်တွေအဆောင်တွေစစ်သားတွေကတနတ်တွေနဲ့သူတို့ကိုအထက်မှာပိတ်ထားပြီးတစ်ချိန်လုံးစောင့်ကြည့်ခံနေရတာစခန်းတစ်ခုကနေတစ်ခုကိုသူတို့လှည့်သွားရင်ပြင်ပကဘာကြီးကိုစိတ်ကူးအတွေ့နဲ့ပုံဖော်ကြည့်တာတရင်နောက်တွေရောက်လာပြီးသူတို့တွေ့ကြုံခံစားခဲ့ရတဲ့နာကျင်ကြေးဝဲစရာတွေကိုပြန်ပြောပြရတရင်နောက်တွေကသူတို့ကို TV ရယူထုံးတွင်ပြီးစုတွေရသွားဘရိုက်တာဖွဲ့တွေကငိုနေတဲ့ကလေးတွေကိုတပ်ပုံရိုက်လက်ကမ်းစာဆောင်တွေပေါ်မှာပုံနှိပ်ပြီးအလူငွေတောင်းခံကြတန်တမန်တွေရောက်လာပြီးသူတို့တိုင်းရင်တွေရှေ့မှာစကားလာပြောကြသူတို့ပြောတာတွေကိုကြားပါတယ်လို့ဆိုသွားပြီးဘယ်တော့မှပြန်မလာကြစသဖြင့်ရေးထားပါတယ်အဆုံးမှာတော့လှောင်အိမ်ပြတ်သွားမလားလို့သူတို့တွေးကောင်းတွေးနိုင်ပါတယ်အနည်းဆုံးတော့ကျွန်တော်တို့ခေါင်းပေါ်မှာအမိုးကနဲ့အစာစားနေကြရပါသေးတယ်လို့ရေးထားပါတယ်ခင်ဗျာ
သတ္တပရိနိမနဲ့ထိတ်တန်းရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကမျိုးသက်တို့ဖြောပြခဲ့တာပါဆက်လက်ပြီးမြန်မာနဲ့နိုင်ငံသတင်းလောကတွေကိုစက်တိုင်းနာဆင်ကြရပါမယ်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေနဲ့နိုင်ငံရှင်လင်းရေးအတွင်အဆိုးရွားဆုံးကျူးလွန်ခဲ့တဲ့ဖြစ်ရပ်တစ်ခုအဖြစ်လို့ဆက်ဆွဲခံတရတဲ့တူလာတူလီရွာလုံးရိုဟင်ဂျာရွာလုံးကျော်အစုလိုက်အပြုံနဲ့တပ်ဖြတ်ခံရမှုမှာအသက်မသေးပဲလွတ်မြောက်လာသူတွေက66ဦးကနေ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအော်တိုဘားလနောက်မိုင်းကအမှုလျှောက်ထားတင်သွင်းခဲ့ကြောင်း ICC ခုံရုံးကအများပြည်သူသိအောင်ထုတ်ပြန်ထားပါတယ် ICC ခုံရုံးမှာသဘောတူလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ ICC အနေနဲ့အခုလိုတရားစီရင်ဆောင်ရွက်မယ်အလားအလာအကျိုးသိအောင်မှုရှိမရှိစတာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ငံဆက်လက်တင်ပြမှာဖြစ်ပါတယ်
တူလာတူလီရွာမှာမြန်မာတပ်မတော်ရဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုကို ICC Pre-Trial Chamber 3အနေနဲ့စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အဲ့ဒီရွာသူရွာသားတွေကတိုက်ရိုက်တိုင်ကြားအမှုဖွင့်ခဲ့တာဖြစ်ပါတယ်တူလာတူလီကရွာသူရွာသားအလုံးဟာ ICC ခုံရုံးပြဋ္ဌာန်းချက်153အရနှင်းပတ်နှိပ်စက်တပ်ဖြတ်မှုတွေကိုကြုံတွေ့ခံစားခဲ့ရသူတွေဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီတယ်လို့နေရက်ကနေအတင်းကျပ်မောက်ထုတ်ခံရသူတွေဖြစ်တဲ့အတွက်အခုလို ICC ခုံရုံးမှာတိုက်ရိုက်အမှုဖွင့်တိုင်ကြားခွင့်ရတာဖြစ်ကြောင်း ICC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အဲ့ဒီတိုင်ကြားသူတွေထဲမှာမြန်မာစစ်တပ်ရဲ့တပ်ဖြတ်လူရဲ့အတင်းအဓမ္မပြုကျင့်မှုမိရှုဖြက်စီးမှုစတာတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့အမျိုးသမီး45ဦးအမျိုးသား32ဦးမိန်းကလေး6ဦးယောက်ျားလေး3ဦးတို့ပါဝင်ပါတယ်အခုလိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေကနေ ICC ခုံရုံးမှာအမှုဖွင့်တိုင်ကြားခဲ့တဲ့အပေါ်နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
There is a case at the International Criminal Court looking into atrocities committed by the Burmese military and
ICC နိုင်ငံကရာဇဝတ်တရားခုံရုံးနေနဲ့မြန်မာစစ်တပ်ရဲ့ရဲစစ်ကျူးလွန်တဲ့အမှုကိုရှာနေတာပါအခုတူလာတူလီအမှုဆိုရင် ICC ရှေ့နေချုပ်အနေနဲ့ဖြစ်နေတဲ့များတက်တည်ထောက်ထားအလုံးကိုသုံးသပ်အကဲဖြတ်ဖို့ဆက်လက်လှုပ်ဆောင်စီမှာဖြစ်ပါတယ်တူလာတူလီရွာလုံးကျွတ်တပ်ဖြတ်ခံရမှုနဲ့ပတ်သက်ရင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးအနေနဲ့ကိုယ်တိုင်စုံစမ်းစစ်ဆေးပြီးထုတ်ပြန်ထားတဲ့အစီရင်ခံစာကို ICC ကိုတင်သွင်းထားပါတယ်
ဒါဆိုရင် ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကို ICC ဘက်ကခိုင်မာတဲ့အထောက်အထားတွေးလို့တက်ဆိုင်ရာတာဝန်ရှိသူတွေကို ခုံရုံးမှာအမှုရင်ဆိုင်ဖို့ခေါ်ယူနိုင်တဲ့နည်းဥပဒေရောရှိလားရှင့်တကယ်လို့မရှိရင်ရော ICC ကအခုလိုရိုဟင်ဂျာအရေးကင်တွယ်မှုဟာပြာယုတ်တင်ဂီတာတသက်ပဲဖြစ်သွားမလားရှင့
် Well if the ICC takes the case and this is the question for the judges
တကယ်လို့ ICC ကအမှုကိုကင်တွယ်ပြီးဆိုရင်တရားသူကြီးတွေအတွက်မေးခွန်းထုတ်ဆရာရှိတာကသူတို့အနေနဲ့တရားစီရင်ပိုင်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာပါကြေလို့သူတို့မှာတရားစီရင်ပိုင်ခွင့်ရှိမယ်ဆိုရင် ICC အနေနဲ့အမှုကိုကြားနာဆစ်ဆေးပြီး ICC တရားသူကြီးတွေရဲ့ဆုံးဖြတ်ချက်ဟာကုလသမဂ္ဂဖော်ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမှာပါ။ဒါကြောင့်ပြရုပ်သက်သက်ပဲဆိုတာကတော့လုံးဝမဟုတ်ပါဘူး။ ICC ခုံရုံးကင်တွယ်မှုကအရေးကြီးပါတယ်။ဒါကြောင့်လက်တရုပ်အစိုးရရဲ့ကျောင်းနောက်ခံကိုယူပြီးမြန်မာအစိုးရက ICC ခုံရုံးပေါင်မှုကိုတားဆီးဖို့စူးစမ်းနေတာပါ။ ICC ခုံရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်မှုနဲ့ဥပဒေအတိုင်းမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ပိုင်ခွင့်ရှိနေတယ်ဆိုတာမြန်မာအစိုးရကသိပါတယ်။
တူလာတူလီအမှုမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကို ICC ခုံရုံးအနေနဲ့စစ်ဆေးကင်တွယ်ဖို့ဆိုရင်အခက်အခဲတွေအများကြီးရှိနေတယ်လို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ကသုံးသပ်ပါတယ်
။မှုခင်းဖြစ်ဖြစ်တဲ့နေရာကကျွန်တော်မြန်မာနိုင်ငံအတွင်းမှာဖြစ်တယ်နော်။နောက်ပြီးတော့တခါဒီအိုးအိမ်တွေဖျက်ဆီးခံရတယ်မိရှုခံရတယ်ဆိုတဲ့ကိစ္စအတီကလည်းကျွန်တော်မြန်မာနိုင်ငံအတွင်းမှာပဲဖြစ်သွားခဲ့တာဖြစ်အဲ့တော့အဲ့ဒီလိုဖြစ်သွားခဲ့တဲ့တကယ်အကြောင်းရင်းခံကဘာလဲဆိုတာကိုစုံစမ်းစစ်ဆေးဖို့ဒီနေ့စာထဲမှာပါမလာဘူးအဲ့တော့အဲ့ဒီဥစ္စာကိုစုံစမ်းစစ်ဆေးဖို့ဆိုတာကတော့ကျွန်တော်တို့ဘုံအပီအစိုးရနဲ့ညှိနှိုင်းဖြည့်ရှင်းဆောင်ရွက်မှသာအရင်ပြနိုင်မယ့်ကိစ္စမျိုးဖြစ်တယ်အဲ့တော့အဲ့ဒီမှာ PRP တောင်းဆိုတာမျိုးတော့နေတော့
ICC pre-trial chamber တရားသူကြီးအဖွဲ့ကဒီနှစ်ဇွန်လမှာခွင့်ပြုချက်ပေးလိုက်တဲ့အတွက် ICC ရှေ့နေချုပ်ရုံးကစတင်စုံစမ်းနေတဲ့ပနာမလုပ်ငန်းစဉ်ထဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်ဖြစ်ခဲ့တဲ့2016အောက်တိုဘာလနောက်ပိုင်းနဲ့တကြောပြန်ဖြစ်ခဲ့တဲ့2019ဩဂုတ်လ25ရက်နေ့နောက်ပိုင်းကဖြစ်ရတွေ့ပါဝင်ပါတယ်။ရိုဟင်ဂျာအသုံးအနှုန်းကိုအတိမတ်ပြုလက်ခံထားတဲ့မြန်မာအစိုးရဟာ ICC ရာဇဝတ်ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute စာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့အတွက်ဒုက္ခသည်တွေလက်ခံထားတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတဲ့ Bangladesh အစိုးရနဲ့ ICC ခုံရုံးကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အဓိကဆွဲချက်ကတော့2019ခုနှစ်ကမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့် Rohingya 8,000 ကျော်ရခိုင်ပြည်နယ်မြောက်ပိုင်းကနေနေဆက်ဖြတ်ပြီး Bangladesh နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပဲဖြစ်ပါတယ
်။မအင်ဂျင်နိုင်တင်ပြသွားတာပါ။ကချင်ပြည်နယ်သတင်းတစ်ပုဒ်ကိုလည်းဆက်လက်နားဆင်ရပါမယ်။ကချင်ပြည်နယ်အတွင်းရှင်းနေကြဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့နေရစွန့်ခွာထွက်ပြေးရမှုတွေကြောင့်အပြစ်မဲ့အရတားပြည်သူတွေအကြားမှာမွေးစေဝါပြဿနာဟာပိုပြီးကြီးမားလာနေပါတယ်။ဒါဒုက္ခသည်စခန်းတွေအတွင်းမှာရောပြည်နယ်အနှံ့ငါမြို့တွေပေါ်မှာပါအစိုးရတာဝန်ရှိသူတွေစ조사ထိန်းချုပ်နေတဲ့ကြားကဖြစ်နေတာပါ။မွေးစေဆွဲလန်းနေသူတွေဘက်ကရောတာဝန်ရှိသူတွေကပါသူတို့ရဲ့အခက်အခဲတွေကိုပြောပြပေးထားပါတယ်။ Steve Sanford သတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်ကအကြီးဆုံးစစ်ဘေးဒုက္ခသည်စခန်းကြီးပါစီးပွားရေးမတည်ငြိမ်မှုတွေနဲ့ပြည်တွင်းစစ်ရဲတပ်တွေဟာအရက်သားတွေကိုမူးယစ်ဆေးနဲ့ပိုလို့နှီးစက်သွားစေပါတယ်ဒုက္ခသည်စခန်းတွင်းမှာတွင်မဟုတ်ပါဘူးစခန်းပြင်ပမှာအလုပ်လုပ်နေသူတွေကြားမှာလည်းမူးယစ်ဆေးထုတ်လို့ရောင်းချမှုဟာမြင့်တက်လာနေပြီးစနစ်ကျဥပဒေချိုးဖောက်မှုတွေလက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်နေတာလည်းဖြစ်ပါတယ်မူးယစ်နှိမ်နှင်းအဖွဲ့ပတ်ကြဆက်မှာလှုပ်အားပေးနေတဲ့လက်ထော်ကွန်ကြာကအခုလိုပြောပါတယ်
ကမ္ဘာတွားဒေခနာ
တရုတ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာကျွန်တော်နေမှုပါလေအဲ့ဒီနေဆက်မှာဆိုရင်မွေးစိတ်ဆွဲနေသူတွေရောရောင်းဝယ်ဖောက်ကားသူတွေပါတော်တော်များပါလေစခန်းထဲမှာတရားကိုစီဆွဲနေတဲ့တဲ့ရင်ကြားလာနေကျွန်တော်စုံစမ်းပြီးတော့လိုက်ရှာပါလေအဲ့ဒီအတွက်ခေါင်းဆောင်တွေထားပြီးသူတို့ကစီဆွဲနေတဲ့သူတွေကိုပြည်ပြည်စခန်းတွေစီခေါ်သွားပေးပါလေ
အနီးနားမှာရှိနေတဲ့မွေးနှိမ်နှင်းအဖွဲ့ပတ်ကြဆန်ကဖွင့်ထားတဲ့စေကမ်းမှာတော့အချင်းကြာကြာနဲ့ပြင်ပမှန်မှန်အလုပ်လုပ်ကြရသူတွေတော်တော်များများကိုမူးယစ်သားကောင်တွေအဖြစ်တွေ့ရတာရှိပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူးတဲ့အလုပ်ကလည်းဝင်ဝင်ကောင်းတဲ့အလုပ်တစ်ခုဖြစ်ပြီးလက်ထော်လိုမိုင်းနှင်းသမားတွေအတွက်ဘိမ့်မြူကိုဈေးပေါ်ပေါ်နဲ့ရနေရလဲဖြစ်ပါတယ
်။ဒါစီရောပကန့်ကောင်တုံချမ်းတူပါ
။ကျွန်တော်ကတော့သူများတွေလိုအချိန်တိုင်းတုံးတာမဟုတ်ပါဘူး။ကြောက်စိမ့်တွင်းမှာအလုပ်လုပ်နေချင်းကြောက်စိမ့်ရှာနေတဲ့အချိန်မှာပဲဘိမ့်မြူတုံးပါတယ်။တငယ်ချင်းတွေနဲ့တွေ့တဲ့အခါမှာလည်းတုံးပစ်ပါတယ်။နောက်တော့ဘိမ့်ဆွဲနေတယ်ဆိုတာကျွန်တော်ကိုယ့်ဘာသာကိုသတိထားမိလာပါတယ်။
ကျိုးဆေးဆွဲနေသူတွေကတော့ဖြတ်ပြီးပေမဲ့နောက်ပိုင်းပြန်သုံးတာတွေလည်းရှိပါတယ်။အဲ့လိုဆိုရင်သူတို့ကိုဆေးဖြတ်ဖို့ပြန်လုပ်ရပါတယ်။အဲ့လိုလုပ်တဲ့အထဲမှာဘာသာရေးဆုံးမကိုခံယူခိုင်းတာတွေ၊စီကံထိန်းသိမ်းရေးလုပ်တာတွေလည်းပါပါတယ်။ဆမ်နုပန်ရဲ့မိဟာ2011ခုနှစ် တိုက်ပွဲတွေဖြစ်တော့အချိန်ကဈေးထဲကသူ့ဆိုင်ကိုပိတ်ခဲ့ရပါတယ်။ဒါကြောင့်လူပန်ဟာဈေးအယောင်းဝယ်လုပ်ပြီးသူ့မိသားစုအတွက်ပတ်စံရှာခဲ့ရပါတယ်။
မနန်လို့ရမ်ကြောခြံခန်းဤစန
ကျမမှာဆေးဆွဲနေတဲ့တငယ်ချင်းတွေအများကြီးရှိတယ်။သူတို့ကကျမကိုပစ္စည်းရှာပေးဖို့အဘိုးကတ်တယ်လေ။ကျမလည်းသူတို့အတွက်ဝယ်ပေးရင်ကနေနောက်တော့ကိုယ်တိုင်လည်းဆေးဆွဲသွားပါတယ်
။လက်ရှိမြမညဉ့်ညဉ့်လမ်းစဉ်ဟာလည်းခက်ခဲတွေများကြီးရှိနေသေးတာကြောင့်ခုလိုမူရစေပြဿနာဟာဖြေရှင်းနိုင်ဖို့ဆက်လက်ကြံ့ကြာနေလေုံမယ်လို့လည်းလေးလာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
။ကိုဝင်းခမောင်ပြောပြတော့တာပါ။အခုဆက်လက်ပြီးနိုင်ငံသတင်းတစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။လန်ဒန်မြို့တော်နေရေခဲတက်တာကုန်တင်ကားတစ်စီးထဲမှာတည်ဆုံနေသူ39ယောက်ကိုတည်ယူပို့ဆောင်ရမှာကူညီခဲ့တဲ့လူမောက်ခူကွန်ရက်တွေကိုဗြိတိန်နဲ့ဘယ်လ်ဂျီယမ်ရဲတွေကဆက်လက်စုံစမ်းစစ်ဆေးနေကြပါတယ်။အလုံးပိတ်ထားတဲ့ကွန်တိန်နာကားထဲမှာမွန်းချက်တည်ဆုံခဲ့တယ်လို့ယူဆရတဲ့လီလူအများစုဟာဗီယက်နမ်နိုင်ငံကဖြစ်နိုင်ပြီးတရုတ်နယ်စပ်ကနေရုရှားဥရောပနဲ့နောက်ဆုံးအင်္ဂလိပ်ရေလက်ကြားကိုဖျောက်ဝင်လာခဲ့သေးလားလို့အာဏာပိုင်တွေကတန်တရားရှိနေကြပါတယ်။ယောဘတိုက်တဲ့လူတွေတောင်းတဲ့ချီခိုးသွင်းတဲ့လုပ်ငန်းကြီးထွားလာနေတယ်ဆိုတဲ့အကြောင်း Henry Richwell လန်ဒန်ကပြပို့ထားတဲ့သတင်းလာကိုပြောပြလိုပါရခင်ဗျာ။မျော်လင့်ချက်တွေအပြင်နဲ့စတင်ခဲ့တဲ့ခီးရှည်တစ်ခုဟာချေကွဲဖွယ်ဖြစ်ရတဲ့လန်ဒန်မြို့အရှေ့ဘက်ကစက်မှုဝင်းတစ်ခုမှာဝမ်းနည်းဖွယ်အဆုံးသတ်ခဲ့ရပါတယ်။ဒီခီးရဲ့အစဟာလန်ဒန်မြို့ကြီးနဲ့ကီလိုမီတာ900ကျော်ဝေးတဲ့ဗီယက်နမ်နိုင်ငံကဝေးလံခုံဖျားတဲ့ရွာငယ်လေးတွေဖြစ်ပါတယ်။ကုန်တင်ကားတဲ့အသက်ကင်းမဲ့နေသူတွေဘယ်သူဘဝဆိုးရမဖို့ထုတ်နိုင်သေးပေမဲ့ဝမ်းနည်းပူဆွေးစရာကစဖြစ်လို့နေပါပြီ။ရက်ဆက်တဲ့ဒီလူမောင်ကိုခုမှုအကြာတာဆုံးသမီးဆုံးဖြစ်ကြရတာကိုလည်းတွေ့နေရပါတော့တယ်။တေဆုံးသူ39ယောက်ထဲပါဝင်နိုင်တဲ့လူငယ်တဦးရဲ့ဖခင်ဖြစ်သူကသူတို့ရွာကလူတွေတော်တော်များများပြပကိုသွားအလုပ်လုပ်ကြတာကြောင့်သူသားလည်းသူများတွေလည်းပတ်စံရကြတယ်လို့ပြပကိုသွားခဲ့တယ်လို့ပြောပါတယ်။ဒီလိုလိုရင်းစန္ဒတွေကိုဖြစ်စည်းပေးနေတာကတော့အခြေခံနေတဲ့လူမောင်ကိုဂိုင်းတွေပါလို့လူခွေရေးစောင့်ကြည့်ရေးအဖွဲ့ HRW က Phil Robertson ကပြောပါတယ
် These are groups and gangs that operate with impunity in Vietnam. In many cases they have connections to official authorities.
ဗီယက်နမ်မှာအေးအေးယူမခံရဘဲလွတ်နေတဲ့လူမောင်ကိုဂိုင်းတွေရှိနေပါတယ်။ကိစ္စတော်တော်များများမှာသူတို့နဲ့အဆက်အသွယ်ရှိတဲ့အာဏာပိုင်တွေရဲ့အဂတိလိုက်စားမှုတွေလည်းပါဝင်နေတာပါဒီလူမောင်ကိုဂိုင်းတွေကလူတွေကိုဥရောပကိုပို့ပေးဖို့အဲ့ဒီအာဏာပိုင်တွေကခွင့်ပြုပေးနေပါတယ
်မိသားစုဝင်တွေအနေနဲ့သူတို့သားသမီးတွေဥရောပကိုအရောက်သွားနိုင်ရေးလူမောင်ခိုးတွေကိုအမေရိကန်ဒေါ်လာ 38,000 အထိပေးရတယ်လို့လည်းပြောပါတယ်ကင်ဘရစ်တက်ကတူကပြည်မှုပေတာကျွမ်းကျင်သူပေါ်လိုကပါညာကလူမောင်ခိုးခွင့်ရက်တွေကိုကျွမ်းကျင်နားတယ်သူလည်းဖြစ်ပါတယ
် What we see is a fragmentation and a compartmentalization of the smuggling.So in a sense you don't have a Mr. Big controlling
everything. ခီးစင်ပိုင်းလိုက်လူတွေကိုမှောက်ကိုတင်ပို့နေတာကျွန်တော်တို့တွေ့နေရပါတယ်။တရားရုံးကခီးစင်တစ်ခုလုံးကိုထိန်းချုပ်ထားတာမျိုးမဟုတ်ပဲ။နယ်မြေတစ်ခုစီလိုက်တာဝန်ယူရုံမှာ။ဒါကြောင့်ဆွေပြောင်းဝင်ရောက်သူတွေကဘယ်လူမောင်ကိုကိုယုံကြည်ရမလဲဆိုတဲ့ဆုံးဖြတ်ချက်ချဖို့သိခဲ့ပါတယ်။တဆင့်စကားတဆင့်ကြားရတာကိုအတော်လေးအားကိုးလာရတယ်။ Syria နဲ့ Iraq လိုမျိုးမှာတော့လူမောင်ကိုတွေကြော်ညာတဲ့ Facebook အုပ်စုနဲ့ Forum တွေမှာမေးခွန်းတွေမေးနိုင်တယ်လို့သတင်းအချက်အလက်တွေကိုလည်းပိုးပြီးတောင်းခံနိုင်ကြပါတယ်။
ပေါ်လကပညာကဒီခီးရှည်တဲကနောက်ဆုံးခီးမှာတာဝန်ယူပို့ဆောင်တဲ့သူတွေအနေနဲ့ပထမလမ်းကြောင်းတွေတဲဘာတွေဖြစ်ခဲ့တယ်လဲဆိုတာသိမယ်ဆိုရင်အံ့ဩစရာပါလို့ဆိုပါရယ်ဗြိတိန်နိုင်ငံရဲ့နောက်ဆုံးလမ်းကြောင်းကုန်တင်ကားမောင်းသူမော်ရစ်ရော့ပစန်ကိုတော့လူသေးစေမှုလူမှောင်ခုံမှုနဲ့ငွေချေးခွာချမှုတွေနဲ့အခုတရားစွဲထားပါရယ်ဗြိတိန်ရဲ့အဖွဲ့ကတော့ဒီကိစ္စတဲတခြားပါဝင်နိုင်ခြေရှိသူတွေကိုဆက်လက်ရှာဖွေနေစေဖြစ်ပါရယ်
We have people coming into the country either being trafficked or as asylum seekers and we know that the borders are very tight
ခုလုံးဝင်တောင်းသူအနေနဲ့ရောလူမောင်ခိုးကူးခံရသူတွေအနေနဲ့ပါဒီတိုင်းပြည်ထဲဝင်ရောက်လာတဲ့သူတွေရှိနေပါတယ်နေဆက်တွေမှာစိတ်တင်းကြပ်ပြီးခက်ခဲအောင်လုပ်ထားတာကိုကျွန်တော်သိပါတယ်ဒါပေမဲ့ရနိုင်တဲ့အခွင့်အရေးကိုပိုပြီးယူလာကြတာလည်းရှိနေပါတယ်
ဒီလိုအခွင့်အရေးရယူဖို့စ조사ခဲ့တဲ့ဖြည့်ရက်တစ်ခုမှာတော့တာယာတဲ့ဘဝကိုရှာကြံဖို့စ조사သူ39ယောက်ခြေကွဲဖွယ်ဖြည့်ရက်နဲ့အဆုံးသတ်ခဲ့ရပါတယ်။ဒီလူမောင်ကိုဂိုင်းတွေကိုနှိမ်နှင်းဖို့နိုင်ငံတွေအကြားပို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့တော့ကြံ့ကျင်သူတွေကပြောပါတယ်။ဒါပေမဲ့ရွှေပြောင်းဝင်ရောက်လို့တဲ့စန္ဒတွေရှိနေသမျှကတော့အဲ့ဒီဂိုင်းတွေရှင်သန်ကြီးထွားနေဦးမှာဖြစ်တာကြောင့်အခုလူ39ယောက်ရဲ့ခြေကွဲဖွယ်ဖြည့်ရက်ဟာနောက်ဆုံးဖြစ်ရဖြစ်ပါစေလို့ဆူတောင်းလို့ရရနိုင်အောင်မှာမဟုတ်သေးကြောင်းပါခင်ဗျာ
အ
VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဆက်လက်ပြီးနိုင်ငံတကာသတင်းနောက်တစ်ပုဒ်ကိုလည်းတင်ပြချင်ပါတယ်။ Saudi Arabia နိုင်ငံက Davos in the Desert ဆိုတဲ့၃ရက်ကြာညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပနေပြီးကမ္ဘာတဝန်းကနိုင်ငံရေးနဲ့စီးပွားရေးကောင်ဆောင်300ကျော်တက်ရောက်နေကြပါတယ်။ Saudi Arabia အနာဂတ်အတွက်ရင်းနှီးမြှုပ်နှံမှုအခြေခံအဆောက်အုံနဲ့နှိပညာဆိုင်ရာကဏ္ဍတွေကိုအဓိကဆွေးနွေးနေကြတာဖြစ်ပါတယ်။ Saudi နိုင်ငံပိုင်း Aramco ရင်းနှီးကုမ္ပဏီကိုအများပိုင်ကုမ္ပဏီတစ်ခုဖြစ်ပြောင်းလဲရေးဆုံးဖြတ်ချက်ကိုအချိန်တန်ရင် Saudi ကောင်ဆောင်တွေကဆုံးဖြတ်မယ်လို့စွန့်ရင်ဝန်ကြီး Abdul Aziz Bin Salman ကပြောပါတယ်။ Cairo မြို့တော်ကနေ Edward Yaranian ပြဖို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ Now we are one.of the top 3 global gatherings.
ကမ္ဘာမှာဒီလိုထိတ်တန်းညီလာခံမျိုး3ခုတည်းကတခုလို့ညီလာခံစဘာပတိကဆိုတဲ့ရီယတ်မျိုးတော်ကဒီစီးပွားရေးညီလာခံကြောင်းနိုင်ငံပိုင်မီဒီယာကနေကြော်ညာထုတ်လွှင့်ပြတာကိုကြားကြရတာပါ။ဒီနေ့ညီလာခံကိုကမ္ဘာတဝန်းစီးပွားရေးနဲ့နိုင်ငံရေးထိတ်တန်းပို့ကို300ကျော်တက်ရောက်တယ်လို့စော်ဒီရုပ်သံသတင်းဌာနကပြောပါတယ်။အမေရိကန်စွမ်းအင်ဝန်ကြီး Rick Perry နဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အချိန်ဝါကြီးတဲ့သမက်ဖြစ်သူ Jared Kushner တို့လည်းတက်ရောက်နေပါတယ်။နိုင်ငံကကတချို့တင်ရှားသူတွေကတော့ဂျူရူကနေတဆင့်ဗီဒီယိုနဲ့မင်းငွန်းပြောမယ်လို့ခံမှန်းထားပါတယ်။ Aramco ရေနံကုမ္ပဏီကိုအများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရေးနဲ့ပတ်သက်လို့ Saudi စွမ်းအင်ဝန်ကြီးအင်ရှစ်မင်းသား Abdul Aziz Bin Salman ကအခုလိုပြောပါတယ
်။ أنني لن أتحدث عن النفط في هذه المناسبة
ولن Saudi ရေနံကုမ္ပဏီကြီးဖြစ်တဲ့Aramco ကိုအများမြောင်နဲ့စောင့်ဆိုင်းနေကြတဲ့အများပိုင်ကုမ္ပဏီအဖြစ်ပြောင်းလဲရေးကိစ္စကိုအချိန်အခါတင့်ပြီးလို့Saudi ကောင်ဆောင်တွေကယူဆတဲ့အခါကျရင်ဆုံးဖြတ်သွားမှာဖြစ်ပါတယ်
။အများပိုင်ကုမ္ပဏီဖြစ်ပြောင်းလဲရေးဒီဇင်ဘာလမှာဖြစ်လာမယ်လို့သတင်းရင်းမြစ်တွေကကိုးကားပြီးနိုင်ငံပိုင် El Arabia ရုပ်သံသတင်းဌာနကပြောပါတယ်။ဂျော်ဒန်ဘီရင်ဒုတိယမြောက် Abdullah ကအာရဗ်ကမ္ဘာရဲ့အနာဂတ်နဲ့လူငယ်မှုမှာရင်းနှီးမြှုပ်နှံတာဟာအမျိုးအမြင်ကြီးတဲ့လုပ်ရက်ဖြစ်တယ်လို့ညီလာခံအဖွဲ့မိန့်ခေါ်မှာပြောသွားပါတယ်
။ The future starts here in this region with its talented, creative and forward-looking youth.
70%သင်္ကိုဆွမ်းရည်တက်မြက်ပြီးတီထွင်ဖန်လေးနိုင်စွမ်းနဲ့အနာဂတ်မျှော်မြင်ရှိသူလူငယ်တို့80ရာခိုင်နှုန်းရှိနေတဲ့ဒီဒေသမှာအနာဂတ်စတင်ပါတယ်။သူတို့တီထွင်နိုင်စွမ်းနဲ့ခွန်အားတို့မှာဘာအကန့်အသတ်မှမရှိသလိုသူတို့ရဲ့အောင်မြင်မှုအလားအလာဟာလည်းသိက္ကိုကောင်းနေပါတယ်။အရက်ကဘာတဝမ်းမှာသူတို့ကိုတွေ့နိုင်ပါတယ်။ဒီဆော်ရီအာရေဗီယာမှာလည်းသူတို့ကိုတည်နာလေတဲ့ခေါင်းဆောင်ပိုင်းကအားပေးပံ့ပိုးတာကြောင့်စိတ်အားထက်သန်နေတဲ့လူငယ်တို့ဟာသူတို့ပါဝင်ရမယ့်အခန်းကဏ္ဍအတွက်အစင်းနဲ့ဖြစ်နေကြပါလေ
။အိန္ဒိယဝန်ကြီးချုပ်နရေန္ဒရာမိုဒီကလည်းလာမယ့်နှစ်တွေအတွင်းအိန္ဒိယနိုင်ငံရဲ့တိုးတက်နှုန်းကိုခတ်ကြွားကြွားလေးပြောသလိုသူ့နိုင်ငံရဲ့စီးပွားရေးဝန်ကျင်ဆွဲဆောင်အားကောင်းမှုကိုလည်းပြောသွားပါတယ်
။ဘာရတ်ရဲ့အဂလေ5 वर्ष साल में अपनी इकोनॉमी को दोगुनी करके
ဘိုးချက်ချာနေရာတစ်ခုဖြစ်လာနေပါတယ်။အိန္ဒိယဟာစီးပွားရေးလုပ်ငန်းတွေအတွက်ကမ္ဘာမှာတတိယအကြီးဆုံးကွန်ရက်စနစ်ထားရှိသလိုအဲ့ဒါဝန်ဆောင်မှုနဲ့စေဝါကူးစားမှုကနေခီးစွာလုပ်ငန်းအထိကဏ္ဍတွေစိတ်ကိုအလုပ်ဖြစ်နေပါတယ်။အခြေခံအဆောက်အုံပိုင်းကတော့ထပ်တိုးအခွင့်အလမ်းပါပဲ
။သဘောထားကိုလဲတော်တွေရှိနေတဲ့အကြောင်းပါပဲ။အထူးသဖြင့်ရင်းနှီးမြှုပ်နှံမှုနဲ့အနာဂတ်မဟာဗျူဟာဆိုင်ရာကဏ္ဍတွေမှာဒီညီလာခံကိုဆော်ဒီအာရေဗျကဖြစ်ချင်တဲ့အတိုင်းအောင်းအမြင်မြင်ကျင်းပနေတယ်လို့ဝါရှင်တန်ခြေဆိုင်ပင်လယ်ကွေ့ဒေသအရေးလိလသုံးသက်သူသီယိုဒိုကာရာစစ်က VOA ကိုပြောပါတယ်။အာဖရိကဒေသဟာဆော်ဒီအာရေဗျရဲ့အနာဂတ်မှာအဓိကအရေးပါတဲ့ဒေသဖြစ်တယ်ဆိုတာကိုဒီနီလာကန်ကနေတွေ့ရတယ်လို့လည်းသူကအထူးထောက်ပြပြောဆိုပါတယ်ခင်ဗျာ
Saudi Arabia နိုင်ငံမှာကျင်းပနေတဲ့ Davos in the Desert ဆိုတဲ့စီးပွားရေးညီလာခံအကြောင်းကိုကြော်ကြော်သိမ်းပြောပြသွားတာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကို line to meter 32 40 48တို့အပြင် line lab meter 190 kilohertz 1505ကနေလည်းတိုးချက်နားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA တောတက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American သားရဲ့ဂျာတာဘရီနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9နိုင်အထိဆက်လက်တင်ဆက်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48 တို့အပြင် line meter 109 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေတဲကမြန်မာပြည်နဲ့မနေ့ခင်းအင်္ဂလိပ်စာတို့တွေအတူသူယုံကြည်ရကဏ္ဍကိုထုတ်လွှင့်မှာဖြစ်ပြီးဥကျော်စံသားရဲ့မြမကြီးသုံးသက်ချက်မှာတော
့အတန်းကြီးတာတွေဒါတွေခေါ်ဆောင်သွားတာတွေအမပြန်ထွက်တာတွေမတက်သေးတာတွေတော့ကြားပါလေဒီလိုတက်ပြတာတွေပါတယ်တော့ကျမလည်းမကြားမိဘူးလို့ပဲကျမအပြည့်လို့ဆုံးပြောပေးရစီ
ဆိုရစတဲ့နဲ့အေးတို့ဖြစ်ပွားနေတဲ့စီပဋိပက္ခတွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖန်စီချုံနောင်ခံရတဲ့တွေနဲ့ပတ်သက်ပြီးဆွေးနွေးချက်ကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်မတ်ဤတန့်စင်နဲ့ကိုညာဝင်းအောင်တို့ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူပြီးတော့ခိုင်မာတဲ့အစိုးရရဲ့ကဏ္ဍလိုအပ်နေတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အာဆီယံစီးပွားရေးကဏ္ဍဝန်ထမ်းတစ်ယောက်က businesstimes.com.sc မှာအောက်တိုဘာလ29ရက်နေ့ကရေးထားတာကိုဖတ်ရပါဗျ။2017ခုနှစ်တုန်းကရေအားလျက်စစ်ရေကာတာတိစောက်ဖို့အငင်းပွားမှုဖြစ်ခဲ့ပြီးတော့စိုင်းထားရတဲ့နောက်ပိုင်းတရုတ်ကမ္ဘာလမ်းစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြံလန်း CMEC အချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်နိုင်ဖို့မြန်မာဆွေရကတွန်းအားပေးလှုပ်ဆောင်မှာဖြစ်တယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်စီမံကိန်းကြီးတွေနဲ့ဆက်ဆက်ပြီးတော့တရုတ်နဲ့ဆက်ဆက်ရမှာအရင်ကနဲ့အခုမြန်မာဆွေရတွေကြားချင်းကပ်ပုံကျဲမတူတဲ့အကြောင်းတမရဟောင်းဦးသိန်းစိန်ရဲ့စီးပွားရေးအကြံပေးဟောင်းဒေါက်တာဦးမြင့်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်2017ဦးသိန်းစိန်အစိုးရလက်ထက်မြေဆုံစီမံကိန်းကိုမြန်မာဘက်ကဆိုင်းငံ့ထားခဲ့ရပြီးတော့2016အစိုးရပြောင်းချိန်မှာဒီစီမံကိန်းပြန်ဆမလားဆိုတဲ့အပေါ်မှာအငင်းပွားမှုကြီးထပ်ပြီးတော့ဖြစ်ပြန်တယ်လို့ဆိုပါတယ်2018 NLG အစိုးရလက်ထက်မှာ CMEC စီမံကိန်းအတွက်နားလည်မှုသဘောတူစာချုပ်လွှာ MOU ကိုမြန်မာနဲ့တရုတ်ကြားရေးထိုးခဲ့ပြီးတော့ဒီထဲမှာရခိုင်ကြောက်ဖြူရင်းနဲ့စစ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ထွန်းရေးလဲပါဝင်တယ်လို့ဆိုပါတယ်ကမ္ဘာလမ်းစီမံကိန်းအတွက်အရေးပါတဲ့အတွက်မြေဆုံစီမံကိန်းကိုတရုတ်ကအမြန်အကောင့်ထဲဖော်စီခြင်းပေမဲ့လည်းတဘာဝပတ်ဝန်းကျင်ထိခိုက်ပြီးတော့ရေးကြီးမှာကိုထောင်ထဲချည်ရဲ့မြန်မာပြည်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်ကမ္ဘာလမ်းစီမံကိန်းနဲ့ပတ်သက်ပြီးတော့အစိုးရကပွင့်လင်းမြင်သာမှုရှိတဲ့အတွက်ပြည်သူတွေကကမ္ဘာလမ်းစီမံကိန်းအကြောင်းနားလည်မှုနေတယ်လို့ထောက်ပြထားတာပါ။နောက်နှစ်တွေမှာကမ္ဘာလမ်းစီမံကိန်းကနေအကျိုးအမြတ်ခံစားနိုင်ဖို့ CMEC စီမံကိန်းတွေအမြန်ပြန်လုပ်နိုင်ရေးမှာမြန်မာဘက်ကလှုပ်ဆောင်ရမှာဖြစ်တယ်လို့လည်းဆိုပါတယ်။မြေဆုံဆယ်စီမံကိန်းကို CMEC ကအစားထုတ်မယ်လို့တရားဝင်ကြေညာတဲ့နဲ့ဆိုပြီးတော့လည်းဒေါက်တာဦးမြင့်ကထောက်ပြထားတာကိုကိုးကားရေးသားထားပါတယ်။အစိုးရအနေနဲ့ပြည်သူတွေကိုပုံမှန်လေးလေးချပြပြီးတော့ဒီစီမံကိန်းကြောင့်တိုင်းရင်းသားလူနည်းစုရဲ့အပေါ်မထိခိုက်ဘူးဆိုတာကိုအသားပေးပြီးတော့ပြောပြတဲ့လူလည်းရေးသားထားပါတယ်။ကမ္ဘာလမ်းစီမံကိန်းအောင်မြင်ဖို့ဆိုရင်မြန်မာနဲ့တရုတ်အပြန်အလှန်ညီတူညီမျှလေးစားမှုနဲ့လောက်ကရလိုက်မယ်လို့ထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်။အကြမ်းဖက်မှုတွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရဲ့အစွန်အပြားဒေသမှာကမ္ဘာပေါ်မှာကလေးမွေးဖွားမှုနှုန်းအများဆုံးတရုတ်တွင်နေတိုင်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဝီလီယမ်ဟောင်းကmagatone.com မှာရေးသားတာကိုဖတ်ရပါတယ်။တရုတ်ရဲ့ယူနန်ပြည်နယ်နဲ့ကက်လရဲ့မြန်မာပြည်အရှေ့မြောက်ပိုင်းရှမ်းပြည်နယ်တွေကကိုကန့်ဒေသမှာကလေးမွေးပွားမှုနှုန်းကအာဖရိကနိုင်ငံတွေကကလေးမွေးပွားမှုနှုန်းလောက်ရှိတယ်လို့ဆိုပါတယ်။2014မြန်မာအစိုးရရဲ့စီးရင်အရကိုကန့်ဒေသရဲ့ကလေးမွေးပွားမှုနှုန်း 3.39 ဖြစ်ပြီးဒါဟာအမျိုးသမီးတယောက်ရဲ့သက်တမ်းမှာပြန်မြကလေး3ယောက်လောက်မွေးပွားကြတယ်လို့ဆိုလိုတာဖြစ်ပါတယ်။ဒီလိုကလေးမွေးပွားမှုနှုန်းကိုအာရှအရှေ့ပိုင်းနိုင်ငံတွေမှာတွေ့ရခဲ့တယ်လို့ဆိုပြီးတချို့နိုင်ငံတွေမှာဆိုရင်ကလေးမွေးပွားမှုနှုန်း 2.1 ရှိဖို့တောင်အနိုင်နိုင်တိုက်တွန်းနေရတယ်လို့ဆိုပါတယ်။ကိုကန့်ရဲ့ကလေးမွေးနှုန်းကပါကစ္စတန်လိုကင်ညာလိုနိုင်ငံတွေရဲ့မွေးဖွားမှုနှုန်းလောက်ရှိတယ်လို့ဆိုထားပါတယ်။ကိုကန့်ဒေသတွေကကျေးလက်ဒေသဖြစ်တဲ့ကုန်ချမ်းခရိုင်မှာကလေးမွေးပွားမှုနှုန်းက 4.65 ဖြစ်ပြီးဒါဟာအမျိုးသမီးတယောက်ရဲ့သက်တမ်းမှာပြမြကလေး9ယောက်လောက်တောင်မွေးဖွားနိုင်တယ်လို့ဆိုလိုတာပါ2014မြန်မာအစိုးရရဲ့စီးရင်အရလူဦးရေတသိန်းခွဲလောက်နေထိုင်တယ်လို့ဖော်ပြထားတဲ့လူဦးရေရဲ့86ရာခိုင်နှုန်းကကိုကန့်တိုင်းသားတွေဖြစ်တယ်လို့ဆိုပါတယ်လူဦးရေအလုံးရဲ့34ရာခိုင်နှုန်းဟာ14နှစ်အောက်ကလေးတွေဖြစ်တယ်လို့စီးရင်ကိုကိုကဖော်ပြထားပါတယ် ဘာလို့ဒီလိုကလေးမွေးဖွားမှုနှုံညားရတာလဲလို့စောင်းမရှင်ကမေးခွန်းထုတ်ပါတယ်ကိုကန့်ဟာဖုံပြုံးမှုနှေးတဲ့ဒေတာဖြစ်ပြီးလူရည်ရဲ့တဝက်အောက်ပဲစာတက်မြောက်ကြတာဖြစ်ပါတယ်တရုတ်ပြည်မှာကြီးရဲ့အုပ်ချုပ်မှုအောက်မှာလည်းမရှိတဲ့ကိုကန့်ဒေတာဟာမိသားစုတစ်ခုမှာကလေးတစ်ယောက်ပဲရှိရမယ်ဆိုတဲ့တရုတ်ရဲ့ဥပဒေဟောင်းကိုကျင့်သုံးစရာမလိုပဲကိုလိုချင်တဲ့လောက်ကလေးမွေးနိုင်တာကြောင့်ဖြစ်တယ်လို့ဆောင်းမရှင်ကယူဆကြောင်းကောက်နှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
တော်ရရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီချက် MCA လက်မှတ်ရေးထိုးတာအခုဆိုရင်လေးနှစ်ပြည့်သွားပါပြီကျန်တဲ့လေနှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးချတဲ့အဖွဲ့တွေစုံစုံလင်းလင်းမတက်နိုင်ခဲ့တဲ့အထိအခုအခြေတွေလည်းကြုံခဲ့ရပါတယ်လေနှစ်တာကာလအတွင်း MCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့ပါလဲဘယ်လိုစိန်ခေါ်မှုတွေကြုံခဲ့ရပါလဲပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ။
တိုက်ရိုက်လေလာဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့ညတိုင်းမှာနှาศင်နိုင်ကြပါတယ်။ပါဝင်ဆွေးနွေးဖို့လည်းတစ်ခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလက်တန်းစီစဉ်တင်ဆက်ပေးထားတဲ့ American 3 EDM in Trend သင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရပါမယ်ခင်ဗျာ
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးမှုရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ။ Greek ဒန္တာရေးမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး Sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရည်ထည်တဲ့နေရာအလုံးမှာအာကီလစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရည်မထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထည်ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်းအာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းဒန္တာယီဖွဲ့ဆိုထားတာဖြစ်ပါတယ်။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှနေပြင်ပြတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့ဒန္တာကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွက်ကွက်တော့ရှိစမြဲပါ။အဲ့ဒါကိုAchilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေ။ဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြော့ညံ့ွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလက်တန်စီစဉ်ပို့ချပေးတဲ့မနက်ခင်းအလေးစားသင်ခန်းစာဖြစ်ပါတယ်။အခုတော့ဦးကျော်စံသားရဲ့မြမအရေးနားဆင်ရပါမယ်။အစိုးရစစ်တပ်နဲ့အေအေတို့ဖြစ်ပွားနေတဲ့စီးရီးပဋိပက္ခတွေအကြားရန်သူလူတွေဆိုတဲ့တန်တရားနဲ့ဖမ်းဆီးချုံနောက်ခံရသူတွေအများအပြားရှိနေပါတယ်။ဒီလူတွေတဲကတချို့ကိုမတရားသင်ပုံမှန်နဲ့သာမကပြစ်ဒဏ်ကြီးလေးတဲ့အကြမ်းဖက်ဥပဒေနဲ့ဆွဲဆိုထားတာတွေလည်းရှိနေတယ်လို့ရှင်းနေတက်တန်းနှစ်ပေါင်းရှင်းနေတက်တန်းနှစ်ပေါင်း40ရှိခဲ့ပြီဖြစ်တဲ့တရားလွှတ်တော်ရှင်းနေဒေါ်အင်းနုစိန်ကဆိုပါတယ်။ဒီလိုတန်တရားသားကောင်ဖိရသူတွေဟာဒီစဲတရားဥပဒေအရမှမကန်ကန်ရုံးတင်စစ်ဆေးခြင်းခံကြရပါရဲ့လား။သူတို့ကိုဖမ်းဆီးချုပ်နှောင်စစ်ဆေးမေးမြန်းရမှာကောဥပဒေလုံထုံးလုံနည်းတွေနဲ့ကိုက်ညီပါရဲ့လား။ဒေါ်အင်းနုစိန်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရခင်ဗျာ
။ဒေါ်အင်းနုစိန်ခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းကတော့ရခိုင်ပြည်နယ်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်သံတရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ပါတယ်။အဲဒီဖမ်းဆီးတရားစွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီရုံးတင်စစ်ဆေးပါသလား
။ရုံးတင်တဲ့အနေထားတော့ရှိပါရဲ့ကြာ။ဒါပေမဲ့ပထမတော့တက်ကဖမ်းဆီးမှာပဲရဲကိုအပ်ပါတယ်။ရဲကအပ်ပြီးမှပဲရမန်အထက်ထက်ယူပြီးတော့တရားစွဲဆိုပါတယ်။စွဲဆိုတဲ့အခါမှာလည်းပဲအထူးသဖြင့်ရောက်ဦးလို့ရပြီတော်လို့ဖြစ်နေတဲ့အနေအထားတွေမှာဆိုလို့ရှိရင်အကျန်းဖက်ဥပဒေပုံမှန်တွေကထောင်ရန်ခွန်နှစ်အချက်တန်းကြီးတစ်သက်တစ်ကျုံဆက်မနေတဲ့ပုံမှန်တွေနဲ့စွဲနေဆိုတော့အားလုံးကိုခရိုင်မှာစွဲတဲ့အနေအထားပါအဲ့ဒီခရိုင်မှာစွဲတဲ့အချိန်မှာရောက်ဦးခရိုင်ဆိုလို့ရှိရင်လုံကြုံကြီးအကြောင်းပြချက်ပြီးတော့ယုံရောက်လျှောက်ပါတယ်ဒီခိုင်ပြည်နယ်တရားပြတ်တော့အဲ့တော့ရုံးရောင်းချောက်ထားတဲ့အနေထားကလည်းကြံ့ကြပါလေ။ရုံးရောင်းချောက်တဲ့အခါမှာဟိုကြားလာပြီးတော့ဆုံးပြတဲ့အချင်းကလည်းလုံထုံးလုံကြီးအရာကိုအနည်းဆုံးဆက်လက်၃လလောက်ကိုကြံ့ကြပါလေ။ဒါကြောင့်ခန်းချီခါပြီးရှောင်းလာလောက်မှာပဲတရားစစ်ဆေးနိုင်တဲ့အချင်းကိုယူခံကြပါလေ
။ဟုတ်ကဲ့
။နောက်ရုံးဝင်ရောက်ပေမဲ့တရားလူတွေဟာဒီလိုလူစခန်းကြီးဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေကြပြီးတော့ရုံးသိမ်းအတိုင်းမလာဘူးအထူးသဖြင့်မင်းချောင်းတော့ရဲရီပြီမလာဘူးတက်မတော့ဒီကဲရီကစအဆင်းဆင်းတောင်းရှိတဲ့ဒုညတ်တဲ့ပြည်သူလုံးဝမလာရင်းနဲ့အချောင်းအမှုမျိုးပြတဲ့အတွက်ဒီတက်ခါမှာအားကိုကျန်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုစံစရာနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောသံကြရပါတယ်။အဲ့ဒါတကယ်ဟုတ်ပါသလား။သူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုံးမှာကုနာတရားစွဲဆိုတင်ပြတဲ့အခါမှာသက်သေအထောက်အထားရဒီလူတွေဟာသူတို့စွဆွဲတဲ့အတိုင်းအကြမ်းဖက်ဥပဒေနဲ့ညှီစွန်းတဲ့တရားခံတွေဖြစ်နေပါသလား။အဲ့ဒါလည်းအကြမ်းမြင်သုံးသပ်ပေးပါဦး။စိုက်ပါဆော
င်ရတဲ့အမှုတွေကိုကျွန်တော်တို့သွားပြီးတော့သူတို့ရှိတာဒီလိုကြားချက်ယူပါလို့ကြားအဲ့လိုအနေထားမှာဒီကိုခန်းစီထားရလေဒီကစားပြီးတော့ဖမ်းတယ်ဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမချွေးမချံပြောပြတဲ့အတွက်ကျမတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံချေပမှုရမ်းကြောင်းနဲ့ပြန်နံမီးတွေအခါမှာတော့အမှုတွေညှဉ်းပန်းချက်အရကျမကတကယ်ကိုရုံရုံကြည်ကြည်နဲ့ဒီကမှာဒဏ်ရာတွေရှိတယ်ချင်းချင်းဆက်ပြရတာတွေရှိတယ်အဲ့မှာဘယ်လိုသိစက်ခံခဲ့ရလဲနော်ဒီလိုမျိုးပြောင်းတဲ့အခါမှာတော့ဘယ်လိုရှိလဲဒီလိုဟောမခံမကျင်းကိုစိတ်ဆက်ခြင်းဘူးဆောင်နဲ့ဒီဆက်ပြီးမှပဲဒီဟာဆွဲဆိုပြီးခါရတဲ့အဖြစ်ကိုရောက်တယ်။ဒီချက်ကလေးဆိုရင်မတရားပြီးအုပ်ကလေးပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျန်းဆက်ရဲ့ဆွဲဆိုပြီးခါရတယ်။ဆိုတာမျိုးတွေကဒါကျမကတော့အမှုတွေရေးသားချက်အရာနဲ့သူတို့ကိုယ်ပေါ်မှာရှိတဲ့ဒဏ်ရာကြမ်းချက်တွေသူတို့ပြောတဲ့လူသားမှုတွေနဲ့မှန်ကန်ပွင့်လင်းမှုတွေကိုကျမကယုံကြည်ပြီးတော့ယုံချင်းမှာတော့ကျမမေးပါတယ်။ဒီဆုံးသွားတဲ့လူတွေလည်းရှိပါတယ်
သူတို့ဆက်ပြီးတော့ဖမ်းမိဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်ရတော့သဘုံနဲ့ဆက်သွယ်ရှိတဲ့ဒီရွာမှာသူရိမုတ်ဒီရွာကရွာသားတချို့ကသဘုံတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူတို့ကတွေ့တဲ့လူတွေကိုဆွဲလိုက်ကြရတာခဏ
အ
ဓိကအ
ရင်ကြ
ီး
တာကိုကျွန်တော်ပြောမယ်ရှင်ကဒီရွာအတွင်းမှာရှင်ဒီရွာအုပ်ချုပ်မှုဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်သူလူတန်းစားတရက်ပါမယ်အထူးသဖြင့်ဒီတော့အုပ်ချုပ်ရေးမှုတွေပဲအခန်းကြီးထားတယ်အနှိမ့်ချထားတယ်ယာဉ်မှုတွေအမှုတွေဒါကမှဆုံးဉာဏ်သာပြာဒီဟာဒီလိုထောက်ပံ့နေဘူးရဲ့ပတ်သက်ဖြစ်နော်ကျမတို့လိုက်ပေးရတဲ့အမှုတွေမဟုတ်ဘူးနော်ယူနာပို့တယ်ခင်ဗျာအဲ့ယူနာပို့တဲ့ ဒီလိုကတည်းကမြောပါဒီမြောဒါမှမဟုတ်ဒီလိုခံလိုက်ရဒရိုက်ဘာကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ရယူဟိုဒီနည်းစာရင်းချမ်းကလည်းပြန်လာတယ်ဆက်တစ်ခုသူ့အမျိုးလိုပဲခံရတယ်ဒီလိုလည်းအမှန်လိုက်ရတဲ့ဟာဒီပေါင်း50မိနစ်ရှိပါပြီဆရာကနောက်တစ်ခါနားထိုင်ပြီးတော့ဟိုညကန်းစမှာကျွေးကြောင်းနေတဲ့အဖိုးကြီးအဲမင်းမကအောင်ပြစ်ပြီးတော့အဖိုးကြီးဘုံထောင်ရလာဆိုတော့ဆရာပြည့်တဲ့အတိုင်းပါပဲကျမတို့ရခိုင်ပြည်မှာလားဆောင်တဲ့ပြည်အောင်ကိုဘုံလို့ခေါ်တယ်။ဆောင်တဲ့ပါလေရွာမှာရှိတာဘုံလို့ရှိပါတယ်ဆိုတော့ကိုအိမ်ကပိုင်းပြီးတော့ခေါ်တော့တမိတဲ့တားတဲ့ရှိမှသူ့ဘုံတွေကိုပြအဲ့ဒီဘုံကလားဆောင်တဲ့ပြည်ကိုဆောင်တဲ့အဲ့ဒီဘုံကြီးကလည်းခေါင်းကိုကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ထားတယ်ဆိုဆရာမဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ်ခေါင်းထဲမှာလေဆရာဒီမိသားစုကလည်းကျွန်မအခုကဒီတရလို့အရာရှိတွေရဲရာရှိတွေဆက်တဲ့ခါမှာအမတီးတီးချာချာကိုမင်းမို့ပြီးတော့ပြုတ်ပြီးပါတယ်တလောတုံးကလားမနှစ်ကလားအဲ့မြောက်ဦးမြို့နယ်ကကြေးရွာအုပ်ချုပ်ရေးမှုတွေအလုံးလိုလိုပဲရာထူးကနှုတ်ထွက်တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုကြားလိုက်ရပါတယ်အဲ့ကိစ္စကဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံကြသလားသူတို့နေရာမှာအစားထိုးခန့်သလားအစားထိုးကမခန့်ဘူးဆရာကြောက်တော့မြို့နယ်မှာလည်းဒီလိုပဲလောက်ခဲ့ပါတယ်တယောက်ပြောက်သွားတာခုခုချာမတွေ့ဘူးလေဆရာကြောက်တော့မြို့နယ်ကအဲ့တော့ရေးတော့မလေးဒီလိုပဲလောက်ကြပါတယ်အုပ်ချုပ်ရေးမှုတွေဟာဒါပေမဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးလုံးကြီးအကြီးကြီးနေတဲ့အချိန်အဲ့လာပြီမှာတော့တနည်းတော့ဒီမျိုးနေတော့ခရိုင်ရဲ့ဒီမျိုးနေတော့ပြီးပြီးတော့ဒီလိုကြောက်ရတဲ့အနေအထားမျိုးတွေနဲ့ဆက်ပြီးတော့ဆောင်ရွက်ကြတာရှိကြတယ်အစားတို့ခန့်ရတာတို့ပါလို့တော့ကျွန်တော်မကြားမိပါဘူး
ဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသူတို့မဟုတ်ပြည်တော်စုလွှတ်တော်မှာလူတို့ကိုယ်စလဲအမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်တာရှင်းလင်းရဲတောင်းတာကလုပ်ကြပါသလားအဲ့လိုလုပ်တယ်ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါသလဲဒီပြည်သူတွေကိုဖန်စီ
ကိုသိစက်တာလို့ပါလို့နေတော့တမလင်းခွန်းတို့အထူတို့တော့မကြမ်းတော့ဘူးခင်ဗျာဒါပေမဲ့တကယ်တမ်းဒီပြန်ဖန်စီဆောင်လာတဲ့ဖြစ်နေတဲ့အနေအထားတွေတော့အခုတည်းကတမတို့ရခိုင်ပြည်နယ်ဖြစ်တော်ကိုယ်စလဲတွေကတော့အမျိုးမျိုးလာတော့အစ်တကအတီးကြည့်လာတော့ရှိပါတယ်အပြင်းမှာဟိုပြီးကောင်းပြီမှာလဲကျိုးစားတယ်ဒါပေမဲ့ဟိုခုမပြူဆိုတာမင်းကိုမရဘူးဆိုတာအဲ့လိုအနေထားမျိုးတော့ကြားပါဒါပေမဲ့ဒီဖန်စီနှိမ့်ဆက်ခံရတဲ့ပုံစံတွေဆိုတာဒီကတော့အတီးကြည့်ရတော့ကိုယ်စီတွေကတော့အင်တာဗျူးတွေမှာတော့ကတော်လူကိုအပြည့်အစုံပုံစံပုံနေနေအထူးကြားတယ်ကြားတာလည်းတော့ကျွန်တော်ကြည့်ပါတယ်
ပြည်တော်စုလွှတ်တော်ကတော့ထပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာသက်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပြည်နယ်လွှတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြည့်ဆင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ။ဒါတွေတော့
မတွေ့ရဘူးဆရာ။ဒါပေမဲ့ခုနကလုံးလာတဲ့အနေအထားပေါင်းခဲတာတော့စွန့်စွန့်တိုက်တိုက်လုံးကြတယ်ဆိုတော့ကျမတို့အတိအမှတ်ရှိပါတယ်ဒါပေမဲ့အဲဖြစ်တော်နဲ့အဲခိုင်ပြည်နဲ့အစိုးရနဲ့ခါကတော့ဒီကိစ္စတစ်ခုပဲမဟုတ်ပါဘူးကျန်းရဲ့အကွာအဟနေရလေအရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်ကျမတို့လည်းနေနေသိနေရတာပါပဲ
ဟုတ်ကဲ့ကျွန်တော်တခုစောစောကမိခဲ့ဖို့ကောင်းတယ်ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြေမပေါ်ခင်မှာလက်လွန်ပြီးတော့သိဆုံးသွားရဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ကျမအစီတော့9ရောက်ကျော်ကျော်လောက်ကိုကျမတိထားပြီးပါပြီကျမလိုက်တဲ့အခုကလည်းတရားကိုဆုံးသွားပါတယ်ဆုံးပြီးမှတော့ကျန်လို့ဒီလိုကျမအထုတ်လိုက်ရတာပါနောက်ဒီတန်ဖြတ်ကတိရောက်ခုတလောကပဲကျရောက်အဲ့ဈာမှာလည်းအခုရောက်တော့ကျမတို့ကြားရပါတယ်
အဲ့တော့အဲ့လိုသစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးလေကျွန်မပြောပါတယ်အဲဘသူကိုသွားပြီးတော့ဘသူကတိုက်ရမှလဲမင်းမာတူဆိုတာဒါဘသူကအရင်ကြည့်သေးမှလဲအဲ့ဆိုတဲ့အနေအထားတွေဟာရှိကြတယ်ကျွန်မတွေဟာခံစားချက်တွေရှိတယ်ခံကျင်းချက်တွေရှိတယ်သူတွေလည်းအင်ဂျီစီချင်တယ်တရားပြတ်တိုက်ချင်တယ်ဒါပေမဲ့ကျွန်မတို့ရဲ့အနေအထားတွေကဒီတိုင်းလဲအဲ့တော့မဖြစ်ပြီးတော့တန်ရာရပြီးတော့ပြေးသွားပါတယ်ဆိုပေမဲ့ဘွာသားလျှောက်ကိုပဲဒီတော့ဘုံခေါင်းလို့ဘုံခြံကြည့်လို့ပြေးပါတယ်ဆိုပြီးတော့ရှစ်လာနေပြီးမှပဲဟိုကျက်ကျက်နေတယ်လက်သွားတယ်ဒုက္ခရှိနေတယ်ဆိုကျမတို့ကရင်းဆိုင်ပြီးတော့အစပိခံရကြတော့တယ်ဆရာ
အဲ့တော့ကျွန်တော်တခုမေးပြရစေနောက်ဆုံးအနေနဲ့အခုကျွန်တော်မင်းနေတာက
ဆိုရစစ်တပ်ဘက်ကအာဏာပိုင်တွေဘက်ကပဲလို့လုပ်တယ်ဆိုတာကိုပြောနေတယ်ကျွန်တော်ဒီတိုင်းဆွင့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်အေးအေးသဘုံတွေကလုတာကိုကြတော့မမေးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုင်တွေလို့ယူဆပြီးတော့အေးအေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေမဲ့လုတာတွေရှိပါသလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါ
ကျွန်မပြောနေတော့ရခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလဲကျွန်မအတိအကျောက်ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ဖြစ်တယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကတော့တင်းမှုကိုတင်းကိုယ်အနေနဲ့ဆက်ထိခိုက်နေတော့တော့တိုးတိုးတက်တက်နဲ့ဖြစ်ဖြစ်ကျေကျေလောက်လောက်ဝင်ပြီးထွက်လာမှာပဲကြာအဖန်ကြီးတာတွေဒါတွေခေါ်ဆောင်သွားတာတွေအနောက်ပြန်ထွက်တာတွေမသိသေးတာတွေတော့ကြားပါလေဒီလိုတက်ဖြစ်တာတွေပါတယ်ဆိုတော့ကျွန်မလည်းလက်အမှုလိုပဲကျွန်မအပေါ်ကိုပြောပေးရကြည့်ပ
ါသူကြောဇန်သာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကဏ္ဍကိုနားဆင်ပြရတဲ့နောက်မှာတော့သူယုံကြည်ရာကဏ္ဍကိုဆက်လက်နားဆင်ရပါမယ်ခုတစ်ပတ်တော့စာရေးဆရာဥက္ကမင်းဆက်ဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
နော်ဒါမြန်မြန်လေးပြောရအောင်ပေါ့။အဲဒီကြိမ်ကြည့်ခဲ့တဲ့လမ်းအတိုင်းမှာဆက်ခဲ့ရလို့ပြော။နော်အပြင်ကပုံနှမ်းမှာရရှိပြပါ။အဲကျွန်တော်လက်ကျင်တာအခုနားလေပေါ့။ဆရာရေးချင်တယ်၊အစာရေးချင်တယ်၊သချင်းရေးချင်တယ်။လို့လည်းလက်ရေးချင်တယ်ပေါ့။အဲဒီအတိုင်းမှာကျွန်တော်ရေးချင်တယ်အဲ့လိုပဲနေနေခဲ့တာပေါ့။အစားကြောင်လည်းရေးကြည့်တယ်နော်ကြပြလေးတွေပေါ့ကြပြလေးတွေအလေးလုံးကြလေးတွေရေးရတယ်ကြည့်တယ်ဒီမှာမှာအလေရန်တော့အရန်မြန်မာစာကြပြချက်ခဲ့တယ်ဆရာကြောင်နဲ့ဆုံးနေရတယ်ကြည့်ကျွန်တော်ကစာအမှားကလောင်နေခုနော်လုံးကြီးစာဥတ္တပုံအစီလာရေးခဲ့တယ်ဒါနဲ့ကျွန်တော်အခုချိန်ကြီးအဲ့ဒီစာပြေလုတ်တာလုတ်တော့ကမရှိဘူးအဲ့ဒီခွေရေးကြတာကိုရေးနေတာပေါ့နော်သာဒီတော့မဟုတ်တာမဟုတ်ကြာကျွန်တော်အဲ့လိုလေကျန်တဲ့လူကြာကျန်တာပါဒီကအဲ့ဒါဆက်ဆက်ချင်တဲ့ဆံဆံလေးအဲ့ဒီမှာမျိုးလည်းကျန်နေပါလားဒါကျွန်တော်ပြင်ကြည့်ချက်ပါပေါ့အမှန်ကကျွန်တော်ကလူမျိုးလေးမျိုးစတယ်နော်လူမျိုးကကျွန်တော်ကိုကြိုးပေးပြီးကြည့်လိုက်အိုးဖားတွေကြည့်လိုက်ကျွန်တော်မှာရှမ်းရစီရင်ကြားရမှန်းငါအသေးလူမျိုးကြတယ်အဲ့လိုအဲ့လိုချင်ဒါနဲ့ကျွန်တော်ခင်ကြတာကျွန်တော်မြန်မာနိုင်ငံလားတက်ကြကျွန်တော်မြန်မာတရားဝင်ပေါ့အဲ့လိုပဲအဲ့ဒါကြမ်းလာတယ်နေကြတာပေါ့အခုဒီတိုင်းသားတွေပါညာပြန်ဟိုပမာပါညာအဲ့ဇက်လန်ရတယ်ဒါဟုတ်ကြပါပြီကျွန်တော်ခလေးပြောတာအချိန်နဲ့ဒီအစမရှိတဲ့ဇက်လန်ပေါ့နော်အဲ့ကျွန်တော်အနေနဲ့ကတော့အားလုံးကကျွန်တော်ကမြန်မာတရားအားလုံးပေါင်းလာတာပဲလေအားလုံးပေါင်းလာတာပဲအော်လူမျိုးတရားသုံးရမှာမျိုးလုံးကအလုံးအမြင်ပါပဲ။ဒါမှအဲ့ဒီတရားတရားအဲ့ဒီအစာမကြည့်ဘူးကြာအခုချိန်ကြီးဖြစ်နေ။ကျွန်တော်ကတော့ကျွန်တော်ကိုယ်တိုင်မြန်မာလေးပဲသတ်မှတ်တာ။ကျွန်တော်တိုင်းသားလူမျိုးလူမျိုးကနေပေါင်းစည်းချက်ဒီဖြစ်လာတဲ့ဒီကံကျွန်တော်မြန်မာပဲအဲ့ဒီပုံ။ကျွန်တော်အဲ့ဒီစိတ်မျိုးတွေကနော်ဒီတိုင်းကိုဒီဖြစ်စီခြင်း။အာငါတော့အချိန်ကရပါပဲ။ဒီငါမုံလေးခိုင်းနေကျွန်တော်ကဘာမှမဟုတ်ဘူးအဲ့ဒီခိုင်းနေတယ်ကောအဲ့ဒီအမုန်းတရားတွေအရင်တရားကြည့်နေတော့ကျွန်တော်ခလေးကအဲ့ကျွန်တော်စာရေးဖတ်ကြည့်ကြတာအားစတိုင်းမှာစမ်းလို့နေနေမြန်မာနိုင်ငံကနော်သင်္ကြန်ကြီးကဒီရန်ရမျိုးပုံစံကြီးကဒီမှာတတိစာရကျွန်တော်တို့အရင်ချမ်းသာခဲ့တယ်နော်နေရာဒီကမှာလူပါခဲ့တဲ့သူအရင်နဲ့ကညာတကာတမညာဆန်းဆန်းတမညာလည်းလွတ်ထွက်နေတဲ့နေရာကြီးနေလာတဲ့လူတွေဒါနဲ့ကျွန်တော်အရင်ပါခဲ့လို့ဒီကဘာအရှင်ရဆုံးဆိုတဲ့နိုင်ငံအထက်ရောက်လာတဲ့သူရဟာတော့အဲဥဆောင်နေတယ်မဟုတ်လားအဲ့ဒီနေရာလေးအဲ့ဒီအလေးကြီးဆိုဖြစ်ခဲ့တာမျိုးလေးကျွန်တော်ကတော့အဲ့လိုမှာကျွန်တော်တို့လူရဲ့ကျန်စင်ကာလာတော့အဲ့ဒီအနေအထားမျိုးကြံရောက်လာမှာဆိုတာကိုလည်းအခုကျင်းပြီးကျင်းပြီးနေတယ်ဒါမှမဟုတ်ကျင်းပြီးတော့ကံကြရမယ်တောင်းနေတယ်မှာပါလူမြောက်နိုင်တဲ့တမိကြရင်ကျွန်တော်တို့ကအရင်ကနံပါတ်1လေးကပြန်ဖြစ်လာမယ်ဒီကံမျိုးရော ဥဒိနေကတော့စိတ်ရတော့ဒီလိုဖြစ်နေတယ်မဟုတ်လားလူရှိနေတယ်မဟုတ်လားလူရဲ့စိတ်ဓာတ်တွေကကြောင်းနေရမှာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA မိဂရန်တန်ကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီးဒေါင်းလုဒ်လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာဒေါင်းလုဒ်လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တိုင်းရဲ့အစီအစဉ်တွေကိုစပီးတင်ဆက်ပေးနေပါတယ်အခုကြာတာပရင်းနေ့မနေ့ပိုင်းထုတ်လွှင့်ပေးနေတဲ့တနာရီအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုက်တိုမီတာ20 kHz 15133ညလိုက်တိုမီတာ25 kHz 11823ညလိုက်တိုမီတာ32 kHz 9335တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံဟာအကျဉ်းပြတ်ချစားရာယူနဲ့ပြည်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့ဆိုတော့အနှုတ်လက္ခဏာဆောင်အမည်မျိုးသမ္မတဒေါ်နယ်ထရန့်မှာနည်းနည်းရှိုင်းရှိုင်းရှိတယ်လို့ဝါရင်တန်တမန်နှစ်ဦးကသမ္မတကိုတရားဆွဲဆိုရေးစုံစမ်းစစ်ဆေးနေသူတွေကိုပြောပါတယ်။ဒီအမြင်ကြောင့်အမေရိကန်နဲ့ယူကရိန်းကဆက်ဆံရေးအားကောင်းစေဖို့နဲ့နိုင်ငံရှိပိုင်းမှာရုရှားထောက်ခံတဲ့ခွဲထွက်ရေးဝါဒီတွေကိုတိုက်ခိုက်နေတဲ့ပေါ်ထောက်ခံပံ့ပိုးရေးဆိုင်ရာတန်တမန်ရေးကြိုးပမ်းမှုတွေမှာအတားအဆီးဖြစ်ရတယ်လို့လည်းဆိုပါတယ်။ချီလီနိုင်ငံစန်ဒီယေဂိုမှာဆိုးဝါးဆန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေတာကြောင့်ဒိုမာလာလည်းမှာကျင်းပဖို့စီစဉ်ထားတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ APEC ညီလာခံကိုရောဒီဇင်ဘာလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့ဥရောပပြောင်းလဲမှုဆိုင်ရာ COP25 ဒုတိယကြိမ်ညီလာခံကိုပါအချိန်ပြည့်လက်ခံကျင်းပမှာမဟုတ်တော့တဲ့အကြောင်းချီလီသမ္မတဆီဘတ်စတီယန်ပင်ညာရော့ကဗိုလ်ဒူးနေမှာကြေညာလိုက်တာကြောင့်အမေရိကန်သမ္မတအင်ပြီတော်တာဝန်ရှိသူတွေအံ့ဩသွားကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကုဒါပင်ချီရွာဖြစ်စဉ်နဲ့ပတ်သက်လို့စစ်တရားရုံးနဲ့စစ်ဆေးစီရင်နိုင်ရေးစတင်ဆောင်ရွက်လျက်ရှိတယ်ဆိုပြီးတပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးတော့အော်တိုဘလ29ရက်နေ့သတင်းစင်တင်တဲ့ဘုမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လကဖွဲ့စည်းခဲ့တဲ့စုံစမ်းစစ်ဆေးရေးခွန်ရုံးကသူတို့ရဲ့တွေးရှိချက်တွေကိုအခြေခံပြီးစစ်တရားရုံးနဲ့စစ်ဆေးစီရင်မှုယူဆချက်ပေးခဲ့တာဖြစ်တယ်လို့ဖော်ပြထားတာပါ။ကုဒါပင်ချေရွာဖြစ်စဉ်လို့သတင်းထဲမှာဖော်ပြထားပေမဲ့ဘာဖြစ်စဉ်ဆိုတာကတော့တိကျပြောမထားပါဘူး။ကုဒါပင်ချေရွာနားမှာလူတွေလောင်းရံနဲ့ချီပြီးတော့အဆုလက်မြုပ်နှံထားတယ်။ဒီလူတွေဟာလူညိုရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့တာဖြစ်ပြီးဘယ်သူဘဝဆိုတာမမှတ်မိအောင်မျက်နှာတွေကိုအစစ်နဲ့လောင်းထားတာတနက်နဲ့ပြစ်ခတ်ပျက်စီးထားတာတွေရှိတယ်လို့မြန်မြန်တက်တဲ့ပြည်ဂျူလူကရယူထားတဲ့တပ်ပေါ်နေကိုကုကပြီး AB တင်းတဲ့နှစ်နာက2018ခုနှစ်ဖေဖော်ဝါရီလမှာတရင်ဖော်ပြခဲ့ပါတယ်။နိုင်ငံရေးချုံညာထဲသူတွေကလူမှုမီဒီယာတွေကိုသုံးပြီးမှားယွင်းတဲ့သတင်းတွေကိုတတိကျကျပြစ်မှတ်ထားပြန်ပေါ်အောင်လုပ်ခွင့်ရနေတာတရားမျှတမှုမရှိတဲ့အတွက်နိုင်ငံရေးချုံညာမှန်တမ်းများထောက်ခံပြုတော့မှာမဟုတ်ဘူးလို့ Twitter ကကြေညာပါတယ်ခင်ဗျာ
။ကြာတာပရိမနခင်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Calvin Fowler ဖြစ်ပါတယ်ကျွန်တော်ကတော့ Yemen Thoma ဒီကနေ့ညနေဘက်6နိုင်ခွဲကနေ Quantity ထုတ်လွှင့်မဲ့အစီအစဉ်တွေကို Line 2 meter 7 kHz 1683ည Line 2 meter 19 kHz 15563ည Line 2 meter 25 kHz 11965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတူရှိပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေခင်ဗျာ
This program has come to you from the Voice of America, Washington.